Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇူလိုင်လ23ရက်တနင်္ဂနွေနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဒိုင်းဒိုမီတာ32 40နဲ့49လို့ပါသမက VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်ဖမ်းယူလာဆင်နိုင်ပါပါရှင်။ကျွန်မခွန်ညိုပါအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ IS ကောင်းဆောင်ကိုတုတ်တင်မဲ့အစီအစဉ်ပြတ်သောအောင်ရေးသားဖော်ပြခဲ့တယ်ဆိုပြီး New York Times သတင်းစာကိုသမ္မတထရမ့်ကဝေဖန်လိုက်ပါတယ်မြန်မာနိုင်ငံတဝမ်းမိုးတဲရည်ကြီးမှုတွေဖြစ်ပေါ်နေတဲ့အတွက်ရေဘေးဒုက္ခတွေ900000ကျော်ရှိနေပါတယ်တရားဝင်လုံလုံခွင့်ဗီဇာမပါတဲ့မြန်မာအလုပ်သမား55ဦးကိုထိုင်းနိုင်ငံကပြန်ပို့လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကိုညာဝင်းရောက်နေအတူတင်ပြပေးသွားမှာခင်ဗျ
အခုမနက်ခင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့စစ်အစိုးရလက်ထက်မြန်မာနဲ့မြောက်ကိုရီးယားတို့စစ်ရေးအရနီးကပ်တဲ့ဆက်ဆံရေးနဲ့လက်ကျန်ဆက်ဆံမှုတွေကို NRD အစိုးရကလုံးဝဖြတ်တောက်ပြဖို့အမေရိကန်ဘက်ကလူလာချောင်းသဘောထားတွေထွက်ပေါ်လာနေတာနဲ့ပတ်သက်လို့
အထူးဖြစ်လို့မြန်မာနိုင်ငံကိုပြည်နိုင်ငံနဲ့ပြည်နိုင်ငံမဆက်ဆံမှုဆက်ဆံလို့ဒီမှာပြောပိုင်မှုရှိဘူးသို့တော်လည်း UN ကထပ်မတာတဲ့ဖုန်းဖြစ်တ
ဲ့နိုင်ငံရေးလိလမှုအဖွဲ့အမှုဆောင်ဒါရိုက်တာရဲ့တုံသက်ချက်နဲ့အတူထုတ်လွှင့်ပေးသွားပါမယ်အဲဒီနောက်ဥအောင်ခင်ရဲ့မြန်မာရေးတုံသက်ချက်နဲ့အတူ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရမှာပါဒီအစီအစဉ်နောက်ပိုင်းမှာတော့စနေညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုလည်းပြန်ပြီးတော့ထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်အခုအရင်ဆုံးတော့ဇူလိုင်လ23ရက်တနင်္ဂနွေနေ့မနေ့ထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုညာဝင်းအောင်တို့ကကြေညာပေးပါမယ်ရှင
် IS Islamic State ကြောင့်အဖွဲ့ရဲ့ခေါင်းဆောင်အဘူဘက္ကာ El Baghdadi ကိုတုတ်တင်တပ်ဖြတ်မဲ့အစီအစဉ်ပြတ်သွားအောင်ရေးသားဖော်ပြခဲ့တယ်ဆိုပြီး The New York Times သတင်းစာကိုသမ္မတ Donald Trump ကစနေနေ့မှာ Twitter လူမှုကွန်ရက်ကတဆင့်ဝေဖန်လိုက်ပါတယ် Baghdadi ကိုလောက်ချမဲ့အစီအစဉ်ပြတ်သွားအောင် New York Times သတင်းစာကဘလို့ရေးသားလိုက်တယ်ဆိုတာနဲ့ပတ်သက်လို့တော့သမ္မတ Trump ကရှင်းလင်းပြောကြားထားခြင်းမရှိပါဘူးဒါပေမဲ့သတင်းပေါက်ကြားမှုတွေရှိခဲ့ကြောင်း Fox သတင်းဌာနရဲ့အတန်းလွင့်အစီအစဉ်တစ်ခုမှာပြောကြားပြီးမိနစ်ပိုင်းအတွင်းမှာသမ္မတ Trump ကအဲ့ဒီလို Twitter ကနေရေးသားလိုက်တာဖြစ်ပါတယ်ဒီတော့အတွင်းသမ္မတ Trump ရဲ့ Twitter မှာရေးသားမှုနဲ့ပတ်သက်လို့အသေးစိတ်ရှင်းလင်းချက်ပေးဖို့သမ္မတအင်ပြူတော်ကိုသူတို့အနေနဲ့တောင်းဆိုထားကြောင်း Washington အခြေစိုက် Political သတင်းဌာနကို New York Times သတင်းစာရဲ့ပြောခွင့်ရကထုတ်ပြန်ချက်ပေးပို့ခဲ့တယ်လို့ဆိုပါတယ်သမ္မတ Trump ကဘယ်သတင်းကိုရည်ညွှန်းပြောဆိုရဲဆိုတာတိတိကျကျမသိရသေးပါဘူးဒါပေမဲ့ဘက်ဂဒါဒီဟာအသက်ရှင်လျက်ရှိနေတဲ့ကြောင်းကာကွယ်ရေးဝန်ကြီး James Mattis ကသတင်းနောက်တွေကိုပြောကြားခဲ့တယ်လို့ New York Times သတင်းစာမှာတောက်ကြနေကဖော်ပြထားပါတယ်2014ခုနှစ်ကမိုဆူးမြို့မှာနောက်ဆုံးတွေ့လျက်ပြီးတဲ့နောက်အများမြင်ကွင်းကနေပျောက်ကွယ်နေတဲ့ဘက်ဂဒါဒီအတွက်အမေရိကန်ကစုငွေဒေါ်လာ25သန်းထုတ်ထားတာဖြစ်ပါတယ
်အမေရိကန်ရေတပ်ကဒေါ်လာ13ဘီလီယံဒီပါအကုန်ကျခံတည်ဆောက်ထားပြီးအစင်းမြင့်နည်းပညာတွေတက်ဆင်ထားတဲ့ USS Gerald Ford လေယာဉ်တင်သင်းမောကြီးစနေနေ့ကရေချပွဲကိုသမ္မတဒေါ်နယ်ထရမ့်ကိုယ်တိုင်တက်ရောက်ခဲ့ပါတယ်ဒီသင်းမောရေချလိုက်တာကြောင့်တန်တသိန်းအလေးချိန်ရှိတဲ့သတင်းစကားတစ်ခုပေးပို့လိုက်တာဖြစ်တယ်လို့အမေရိကန်ရဲ့ရန်သူတွေကြောက်ရွံ့တုန်လှုပ်နေလိမ့်မယ်လို့သမ္မတထရမ့်ကပြောပါတယ်ဒီလေရင်တင်သင်းမောတိဆောက်တာပြီးဆုံးဖို့၃နှစ်နီးပါးနောက်ကျခဲ့တယ်လို့ဒေါ်လာဘီလီယံပေါင်းများစွာပို့ကျုံကုန်ကျခဲ့ပါတယ်ဒီသင်းမောဟာနျူကလ িয়ার စွမ်းအင်သုံးမျိုးဆက်သစ်လေရင်တင်သင်းမောတွေတဲကမှပထမဦးဆုံးဖြစ်ပြီးဗာဂျီးနီးယားပြည်နယ်နော်ဖောက်ရေဒါစခန်းမှာရေချပွဲလုပ်ခဲ့တာပါဒီသင်းမောကြီးခုံမောင်းသွားတဲ့မှာကျွန်တော်တို့ရဲ့မဟာမိတ်တွေစိတ်အေးသက်သာရှိသွားကြပြီးရန်သူတွေကတော့ကြောက်တူးတုံသွားကြလိမ့်မယ်လို့သမ္မတထရမ့်ကပြောပါတယ်ဒီလေရင်တင်သင်းမောတစ်ဟာအတန်းစားတစ်စူပါလေရင်တင်သင်းမောအုပ်စုမှာဥဆောင်သင်းမောဖြစ်လာမှာပါနှစ်ပေါင်း40အတွင်းပထမဆုံးအဖြစ်တည်ဆောက်ဘူးသမျှတဲ့ကုန်ကျစရိတ်အများဆုံးလေရင်တင်သင်းမောတွေတည်းဖြစ်ပါတယ
်အီသီယိုးပီးယားအချင်းထောင်ကနေလွတ်မြောက်လွတ်ပေးလိုက်ပြီးဆိုမာလီယာအစိုးရထံလွှဲပြောင်းပေးလိုက်တဲ့အချင်းသား100ကျော်ဟာစနေနေ့ကမြို့တော်မိုဂါဒီရှုကိုရောက်သွားကြပြီလို့ဆိုမာလီယာအစိုးရရာရှိတွေက VOA ဆိုမာလီဌာနကိုပြောပါတယ်ပြန်လည်ရောက်ရှိလာကြတဲ့အကျဉ်းသား114ဦးဟာလေမော်ကစင်တာနဲ့ပြုံးနေကြပြီတချို့လူတွေကတော့ဒူးထောက်ပြီးမြေကြီးကိုနမ်းလိုက်ကြတယ်လို့ဆိုပါတယ်လေစိတ်မှာစောင့်နေကြတဲ့အကျဉ်းသားတွေရဲ့မိဘတွေဆွေမျိုးသားချင်းတွေကလည်းသူတို့ရောက်လာတဲ့အချိန်မှာငိုကြွေးကုန်ကြတယ်လို့ဆိုပါတယ်ဆိုမာလီယာအကျဉ်းသားတွေဟာအီသီယိုးပီးယားနိုင်ငံအတွင်းတရားမဝင်ရမှုအပါအဝင်ပြစ်မှုပေါင်းအများပြားနဲ့ဖမ်းဆီးခံရခြင်းဖြစ်ကြောင်းဆိုမာလီယာအစိုးရအရာရှိတွေကဒေသခံသတင်းဌာနတွေကိုပြောကြားခဲ့ပါတယ်အကျဉ်းသားတွေကိုအခုလိုလွတ်ပေးလိုက်တာဟာနှစ်နိုင်ငံဆက်ဆံရေးကောင်းမွန်တဲ့လက္ခဏာဖြစ်ကြောင်းအကျဉ်းသားတွေလွတ်မြောက်တဲ့အချိန်ကအီသီယိုးပီးယားမှာသူတို့နဲ့အတူရှိနေခဲ့တဲ့အီသီယိုးပီးယားနိုင်ငံဆိုင်ရာဆိုမာလီယာတာမကြီးကပြောပါတယ်
အာဖဂန်နစ္စတန်နိုင်ငံကန်ဒါဟာပြည်နယ်တောင်ပိုင်းရွာတရွာကနေလူ60တဲ့မင်းဲကိုတာလီဘန်လက်နက်ကင်တွေပြန်ပေးဆွဲသွားပြီး အဲ့ဒီတဲက9ယောက်ကတော့အသက်ခံခဲ့ရတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။လွန်ခဲ့တဲ့4ရက်အတွင်းတာလီဘန်တွေကဘတ်စကားတွေကိုတိုက်ခိုက်တာတွေလုပ်ခဲ့တာမှာအဲ့ဒီရွာသားတွေပြန်ပေးဆွဲခံခဲ့ရတာဖြစ်တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးရဲ့ပြောခွင့်ရသူက AP သတင်းဌာနကိုပြောပါတယ်။ဒါပေမဲ့လည်းကန္နာဟာပြည်နယ်ရဲတပ်ဖွဲ့အကြီးအကဲကတော့ရွာသားတွေကိုနေအိမ်တွေကနေတောက်ကြနေမှာပြန်ပေးဆွဲသွားတာလို့ AFP သတင်းဌာနကိုပြောပါတယ်။ကန္နာဟာတာရင်ကော့အဝေးပြေးလမ်းမကြီးနာကျေးရွာတရွာကသူတို့နေအိမ်တွေကနေရွာသား90ကိုတာလီဘန်တွေကတောက်ကြနေမှာပြန်ပေးဆွဲသွားခဲ့ပြီးအဲ့ဒီတဲက9ဦးကိုစနေနေ့မှာတပ်ပစ်လိုက်တယ်လို့ရဲတပ်ဖွဲ့အကြီးအကဲအဗ်ဒူရာဇစ်က AFP သတင်းဌာနကိုပြောတာပါ။ဖမ်းဆီးသွားသူတွေကအယောက်30ကိုတာလီဘန်တွေပြန်ပေးဆွဲသွားခဲ့ပြီးကျန်30ကိုတော့ဖမ်းဆီးထားရုံပဲလို့ရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်။ဒီပြန်ပေးဆွဲလုပ်ရဟာသူတို့လက်ချက်ဖြစ်တယ်လို့တော့တာလီဘန်တွေကမပြောသေးပါဘူးခင်ဗျာ။
UAV ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ခါတရင်တွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ဇူလိုင်လ22ရက်နေ့ထိမြန်မာနိုင်ငံတဝန်းကပြည်နယ်နဲ့တိုင်းဒေသကြီး6ခုတို့မှာ AR စစ်တောင်းငဝန်နဲ့ချင်းလွင့်မြစ်တို့ရေရှမ်းမှုတွေဖြစ်ပေါ်နေတာကြောင့်ဒေသခံပြည်သူအနည်းဆုံး9000လောက်ဘေးကင်းရာကိုထွက်ပြေးတင်းရှောင်နေကြရပါတယ်။အခုလဆော့ဆော့ပိုင်းကလေးကပဲခူးမကွေး AR စကိုင်းတိုင်းဒေသကြီးတွေနဲ့မွန်နဲ့ကရင်ပြည်နယ်တွေမှာမိုးသည်ထန်စွာရွာသွန်းခဲ့တာဖြစ်ပါတယ်။ AR တိုင်းဒေသကြီးအတွင်းမှာ AR မြေရေဝင်ရောက်မှုကြောင့်စာတင်ကြောင်းပေါင်း100ကျော်ပိတ်ထားရပြီးအင်ကဘူဟင်္ဒရာပန်တနော်တို့မြို့တို့ဘက်မှာကဘာပြုံမှုတွေဖြစ်သွားတဲ့အတွက်အင်ဂျီပေါင်း300ကျော်ကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးထားရပါတယ်။ပဲခူးတိုင်းဒေသကြီးမွန်ပြည်နယ်နဲ့နေပြည်တော်ကောင်စီနယ်မြေတို့မှာလည်းဇူလိုင်လ20နဲ့21ရက်တွေမှာမိုးသည်ထန်စွာရွာသွန်းမှုကြောင့်လူနေရပ်ကွက်တချို့မှာရေကြီးရေရှမ်းမှုတွေဖြစ်ပေါ်နေတာမှာဒေသခံတချို့ဟာဘေးကင်းရာကိုရွှေ့ပြောင်းကိုလိုနေရတယ်လို့ဆိုပါတယ်။မွန်ပြည်နယ်ကြိုက်ထုံမြို့မှာရေကြီးနေတဲ့အတွက်ဒေသခံ2500ကျော်ဟာစာတင်ကြောင်းတချို့မှာဖွင့်ထားတဲ့ရေဘေးဆောင်စခန်းတွေမှာရွှေ့ပြောင်းနေထိုင်နေကြရပါတယ်။မိုးသည်ရေကြီးရေရှမ်းမှုတွေကြောင့်ဇူလိုင်လ21ရက်ကစလို့မနေ့ဇူလိုင်လ22ရက်နေ့ထိရန်ကုန်မော်လမြိုင်အဝေးပြေးကားလမ်းကြီးရေလွှမ်းမှုဖြစ်နေတာမှာရင်သွားရင်လာတွေရပ်ဆိုင်ထားရတယ်လို့ဆိုပါတယ်။ဇူလိုင်လ20ရက်နေ့ကမကွေးတိုင်းမင်းဘူးမြို့နယ်အတွင်းအေယာဝတီမြေဟာစိုးရင်ရေအမှတ်ကျော်ပြီးတော့မြစ်ကမ်းနှဘေးမှာရှိနေတဲ့အမှတ်3ရပ်ကွက်ထဲကိုဝင်ရောက်ခဲ့တာကြောင့်ဒေသခံပြည်သူ400နီးပါးဘေးကင်းရာကိုရွှေ့ပြောင်းခဲ့ရပါတယ်။ဇူလိုင်လ22ရက်နေ့မှာဟာမြစ်ရေဟာစိုးရင်ရေအမှတ်ကိုကျသွားပြီမဲ့လည်းရေပြန့်တက်နေတဲ့အလားအလာရှိနေတာကြောင့်ဒေသခံတွေဟာနေရက်ကိုမပြောင်းနိုင်သေးပဲဖြစ်နေပါတယ်။နစ်စင်ရေကြီးတဲ့တောင်ကိုစိုးဝါးစွာရေဆန်ရလေရှိတဲ့စကိုင်းတိုင်းဒေသကြီးကောလင်းမြို့နယ်အတွင်းကတောင်မြေချောင်းအပါဝင်တခြား6နေဟာလည်းအခုချိန်မှာရေပြည့်နေပြီးမကြခင်မှာရှန်ထွက်မဲ့အလားအလာရှိနေကြောင်းဒေသခံတွေကပြောပါတယ်ရေပြည့်တဲ့ပြည်သူတွေအတွက်သက်ဆိုင်ရာပြည်နယ်တိုင်းဒေသကြီးအစိုးရတို့ကအရေးပေါ်ကယ်ဆယ်ရေးစခန်းတွေဖွင့်လှစ်ထားပြီးလိုအပ်တဲ့အကူအညီတွေကိုပေးနေသလိုကယ်ဆယ်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေကြောင်းလည်းအစိုးရကသတင်းထုတ်ပြန်ထားပါတယ်
ထိုင်းနိုင်ငံတဲကိုဗီဇာမပါဘဲခိုးဝင်လာတဲ့မြန်မာနိုင်ငံသားရွှေပြောင်းအလို့သမား50ကျော်ကိုဇူလိုင်လ22ရက်နေ့မှာမဲဆောက်မြဝတီနယ်စပ်ကနေထိုင်းအာဏာပိုင်တွေကမြန်မာနိုင်ငံဘက်ကိုပြန်ပို့လိုက်တယ်လို့မြန်မာရွှေပြောင်းအလို့သမားကြီးလှုပ်ဆောင်နေတဲ့ထိုင်းနိုင်ငံအခြေစိုက် AAC မဟာမိတ်အဖွဲ့ကဒါရိုက်တာဦးခန့်ကြီးက VOA ကိုပြောပါတယ်အလုံး
55ယောက်ပြန်တယ်လေပတ်စုံကြီးရှိတယ်ဗီဇာလုံးဝမရှိလို့ပြန်ရတာပေါ့ဒါမြန်မာဘက်ကတော့သူတို့ဒီကြံတော်လို့ဒီကံနေလာကြွားတာပေါ့ကြွားပြီးတော့ဒီနေ့မှချိတ်ချက်ပြီးတော့သူတို့ပကိုးကြည့်သူတို့စစ်တက်ကားနှစီနဲ့စီစဉ်ပြီးပြန်ပို့တယ
်အဲ့ဒီ55ယောက်အပါဝင်မြန်မာနိုင်ငံသားတရားကျော်ကိုတရားဝင်အလွတ်လွတ်ခွင့်ဗီဇာမပါပဲထိုင်းနိုင်ငံတောင်ပိုင်းနယ်စပ်လမ်းကနေပွဲစားတွေကခိုးသွင်းထားတာပါသူတို့အားလုံးမှာနိုင်ငံကူးလက်မှတ်တွေရှိပေမဲ့လည်းအသိခံထားရပြီးထိုင်းနိုင်ငံဘန်ကောက်မြို့နီးစမုတ်စခုံခရိုင်မဟာချိုင်းဒေသကချန်တချန်ထဲမှာထေထားတာပါအဲ့ဒီကနေထိုင်းအထူးစုံစမ်းစစ်ဆေးဌာနရဲ့အကူအညီနဲ့ AAC မဟာမိတ်အဖွဲ့ကဇူလိုင်လ18ရက်နေ့ညနေပိုင်းမှာကဲထုတ်ခဲ့ပြီးနောက်ဗီဇာမပါသူတွေကိုပြန်ပို့တာဖြစ်ပါတယ်နိုင်ငံသဘောတူညီချက် MOU ရအလွတ်လွတ်ခွင့်နိုင်ငံကူးလက်မှတ်နဲ့သွားကြတာဖြစ်ပေမဲ့လည်းဗီဇာမပါသွားတဲ့ကိစ္စအတွက်အလို့သမားတွေကိုအကျိုးဆောင်ပေးတဲ့ကုမ္ပဏီနဲ့ပွဲစားတွေမှာတာဝန်ရှိသလိုအထောက်အထားမပြည့်စုံဘဲ PJ ဆိုတဲ့အလုပ်လုပ်ခွင့်စာအုပ်ကိုထုတ်ပေးလိုက်တဲ့အစိုးရဝန်ထမ်းတွေဘက်မှလည်းအားနည်းချက်ရှိတယ်လို့ဦးခန့်ကြီးကထောက်ပြပါတယ်။အလို့သမားတွေဒီလိုအလင်ခံရတာမျိုးမဖြစ်အောင်ရေးယူဆောင်ရွက်ပေးဖို့လိုပြီးမြန်မာနိုင်ငံတာဝန်ရှိသူတွေကို AAC မှမိတ်အဖွဲ့ကတင်ပြခဲ့ပါတယ်။ထိုင်းနိုင်ငံမှာတရားဝင်အနေနဲ့ကတရားမဝင်တဲ့ပါမြန်မာနိုင်ငံသားအလို့သမား3သန်းကနေ4သန်းကြာရှိပါတယ်။
ပါလက်စတိုင်းဒေသအနောက်ဘက်ကမ်းမြောင်မှာရွှေပြောင်းအခြေချနေထိုင်နေတဲ့အစ္စရေးမိသားစုညစာစားနေတဲ့အချိန်ပါလက်စတိုင်းတအုပ်ကဓာတ်နဲ့ဝင်ထိုးခဲ့တဲ့အတွက်အစ္စရေးလူမျိုး3ဦးသေဆုံးပြီး2ဦးထိခိုက်ဒဏ်ရာရသွားတယ်လို့အစ္စရေးအရာရှိတွေကပြောပါတယ်။မြောက်ပိုင်းရာမလာဒေသနက်ဆုမြို့မှာတိုက်ခိုက်မှုဖြစ်ပြီးမကြခင်မှာပဲတိုက်ခိုက်ခံရသူ2ဦးကတော့တောက်ကြနေကသေဆုံးသွားပါတယ်။နောက်တအုပ်ကတော့အဲ့ဒီနေ့နောက်ပိုင်းမှာသေသွားတယ်လို့ဆိုပါတယ်။တိုက်ခိုက်သူကတော့ရဲတပ်ဖွဲ့ကပြစ်လိုက်တဲ့ဒဏ်ရာကြောင့်အစ္စရေးစစ်ရုံကိုတင်ထားရတယ်လို့ဆိုပါတယ်။တိုက်ခိုက်သူဟာအသက်20အရွယ်အိုမာအယ်အဘက်ဖြစ်ပြီးသူ့ညီကိုလည်းဖမ်းဆီးထိန်းသိမ်းထားတယ်လို့ဆိုပါတယ်။တောက်ကြနေမှာပဲပါလက်စတိုင်းတွေနဲ့အစ္စရေးလုံခြုံရေးတပ်ဖွဲ့တွေကြားထိတိုက်ရင်ဆိုင်မှုတွေဖြစ်သွားခဲ့တဲ့အတွက်ပါလက်စတိုင်း3ဦးသေဆုံးသွားပါတယ်။မွတ်စလင်တွေနဲ့ဂျူးလူမျိုးတွေအတွက်အထွတ်မြတ်ထားရနေရာမှာအစ္စရေးတို့ကတပ်ထုရှာပိုးတဲ့လျှက်စစ်စစ်ဆေးရေးဆက်တက်ဆင်လိုက်ပြီးတဲ့နောက်နှစ်ဖက်တင်းမာမှုတွေဖြစ်ပေါ်နေတာပါအဲ့ဒီနေရာမှာအာရတနာသမားတွေကအစ္စရေးရဲ့အရာရှိနှစ်ဦးကိုတနက်နေ့ပြစ်လိုက်ပြီးတဲ့နောက်မှာအဲ့လိုစစ်ဆေးရေးဆက်တက်ဆင်လိုက်တာလည်းဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာပထမဆုံးအကြိမ်ကျင်းပတဲ့နိုင်ငံတကာဆက်ရုပ်ပြိုင်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံကမိန်းကလေးတွေကြီးပဲပါတဲ့ဆက်ရုပ်ပြိုင်ပွဲဝင်အသင်းဟာစနေနေ့ကနိုင်ငံကိုပြန်လည်ရောက်ရှိသွားပြီးအာဖဂန်သမ္မတကိုစားအစ်မြင့်တာဝန်ရှိသူအများပြားကြိုဆိုခဲ့ကြပါတယ်ဒီအသင်းဟာစံနမူနာတစ်ခုဖြစ်တယ်လို့ချီးကျူးပြောဆိုပါတယ်အာဖဂန်အသင်းနဲ့အခြားအသင်းဝင်တွေကြားကွာဟာချက်ရှိတဲ့ကြားကအာဖဂန်မိန်းကလေးတွေဟာငွေတစိမ့်စုတစ်ခုကိုရအောင်ယူခဲ့တယ်လို့ပြောဆိုပါတယ်ခင်ဗျာ
နေနေမနခင်ထိတ်တန်းရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုညာဝင်းအောင်တို့ကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းလွှာတစ်ပတ်ကိုနားဆင်ရပါမယ်ရှင်အရင်စစ်အစိုးရလက်ထက်မြန်မာနဲ့မြောက်ကိုရီးယားနှစ်နိုင်ငံစီးရေးအရာနီးနီးကပ်ကပ်ဆက်ဆံခဲ့တဲ့လက်ကျန်ဆက်ဆံမှုတွေကိုလက်ရှိ NLD အစိုးရအနေနဲ့လုံးဝဖျက်တောက်ပစ်ဖို့အမေရိကန်ဘက်ကလိုလားတဲ့အကြောင်းအမေရိကန်အစိုးရအစ်မြင့်အရာရှိတဦးရဲ့ပြောကြားချက်ကိုကိုကပီရိုက်တာသတင်းကဖော်ပြထားပါတယ်လက်ရှိအချိန်မှာမြောက်ကိုရီးယားနဲ့စစ်ဖက်ဆက်ဆံရေးလုံးဝမရှိတဲ့အကြောင်းမြန်မာဘက်ကပြပြသားသားညှင်းဆိုထားပေမဲ့အရင်ကစစ်လက်နက်ပစ္စည်းဆိုင်ရာနှစ်နိုင်ငံသဘောတူစာချုပ်တွေရဲ့အကျိုးဆက်တွေအခုချိန်ထိရှိနေတယ်လို့အမေရိကန်ဘက်ကယုံကြည်ထားတာဖြစ်နိုင်ကြောင်းသုံးသပ်သူတွေရှိပါတယ်။မတ်အင်ဂျင်နိုင်ကအပြည့်အစုံပြောပြမှာပါရှင်။
ပြီးခဲ့တဲ့သတင်းဘက်ကမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့အရှေ့အာရှနဲ့ Pacific ရေးရာဘျူရိုကိုရီးယားနဲ့ဂျပန်နိုင်ငံဆိုင်ရာ American ဒူလက်ထောက်နိုင်ငံသားရေးဝန်ကြီးလက်ဖြင့်မြောက်ကိုရီးယားမူဝါဒဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်လည်းဖြစ်တဲ့တန်မတ်ကြီးဂျိုးဆက်ဘျွန်ရဲ့ခီးစဉ်ဟာမြန်မာနဲ့မြောက်ကိုရီးယားအကြားအရင်ကရှိခဲ့တဲ့စစ်ရေးဆက်ဆံရေးနဲ့ပတ်သက်လို့အမေရိကန်ရဲ့စိုးရိမ်မကင်းဖြစ်မှုကိုထုတ်ဖော်ပြသလိုက်တာဖြစ်တယ်လို့အမည်မဖော်လိုတဲ့အမေရိကန်အစိုးရအရာရှိတဦးကပြောပါတယ်မြောက်ကိုရီးယားနိုင်ငံတဲစီးဝင်နေတဲ့ဗန်နာငွေတွေထဲမှာမြန်မာနိုင်ငံကလည်းပါလာမဲ့အနေအထားကိုအမေရိကန်ဘက်ကအဓိကစိုးရိမ်မကင်းဖြစ်နေတာတွေ့ရကြောင်းဂျိုးဆက်ဘျွန်နဲ့တွေ့ဆုံခဲ့သူတွေထဲမှာပါဝင်သူတအုပ်ဖြစ်တဲ့တကောင်းနိုင်ငံရေးလေလာမှုအဖွဲ့အမှုဆောင်ဒါရိုက်တာကိုရဲမျိုးဟင်းကပြောပါတယ
်မြောက်ကိုရီးယားနဲ့မြန်မာနဲ့ဆက်ဆံရေးဆက်ပြီးတော့ရှိနေမဲ့အနေအထားကိုသူတို့စိုးရိမ်နေဆိုတဲ့သဘောကိုပြောတယ်ပေါ့လေပထမတစ်ချက်ကပြီးတော့အထူးတစ်ချက်တော့မြန်မာနိုင်ငံကိုပြည်နိုင်ငံနဲ့ပြည်နိုင်ငံမဆက်ဆံဆက်ဆံမဆက်ဆံလို့သူတို့ကပြောပိုင်မှာမရှိဘူးသူတို့ကလည်း UN ကထားမှတ်ထားတဲ့ဖုံးဖြစ်ချက်အတိုင်းမြောက်ကိုရီးယားကိုဟိုစီးဝင်နေငွေတွေမှာမြန်မာနိုင်ငံငွေတွေကပါလာမယ်အနေထားကိုလည်းသူတို့စိုးရိမ်နေအဲ့ချက်ကိုသူအဓိကထားပြောပါတယ်ခင်ဗျာ
အရင်ဗိုလ်ချုပ်မှုကြီးတန်းရွှေဦးဆောင်တဲ့စစ်ဆိုးရလက်ထက်မှာဒုံးကျည်လက်နက်ဆိုင်ရာဤပညာတွေအပါအဝင်အခြားစစ်လက်နက်ပစ္စည်းတွေနဲ့ပတ်သက်လို့မြောက်ကိုရီးယားနဲ့အပြန်အလှန်အနီးကပ်ဆက်ဆံမှုတွေရှိခဲ့တာပါ။ဒါကြောင့်လဲကြံရှိနေတဲ့ချိတ်ဆက်မှုတွေကိုလုံးဝဖျက်တောက်ဖို့အမေရိကန်အစိုးရကမြန်မာကိုဖိအားပေးနေတာဖြစ်ပါတယ်။မစ္စတာယွန်းဟာဇူလိုင်လ18ရက်နေ့ကကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံတဲ့အချိန်မှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဘက်ကပြောဆိုခဲ့တာတွေနဲ့ပတ်သက်လို့သူသိခဲ့ရတာတွေကိုလည်းကိုရဲမျိုးဟင်းကအခုလိုပြောပြပါဗျ
။ကျွန်တော်တို့အမြင်ကတော့ဒီတွေ့ဆုံမှုမှာတော့ထူးထူးခြားပေါ့ဒါနဲ့ပတ်သက်ပြီးအတီးပြူတာငင်းတာထူးထူးခြားခြားတော့တုံ့ပြန်တာမရှိဘူးလို့ကျွန်တော်တို့သိရပါတယ်ခင်ဗျ။အဲဟိုလက်ရှိအနေအထားကတော့ American ဘက်ကပဲဒီဟာနဲ့ပတ်သက်ပြီးသူတို့စတင်မှုရှိရဲဆိုတဲ့အကြောင်းကိုအဓိကဟိုထားပြီးပြောတယ်လို့ကျွန်တော်တို့သိရပါတယ်။အဲ့ဒီကတော့သူတို့ကအမေရိကန်ဘက်ကပြောတဲ့အချက်ကလည်းဒီကုလသမဂ္ဂ
ဟိုလူမျိုးကြီးကောင်စီဆုံးဖြတ်ချက်ကိုလေးစားလိုက်နာဖို့ဆိုတဲ့ချက်ကိုအဓိကပြောတာကိုကျွန်တော်တို့သိရပါတယ်
မစ္စတာယွန်းဟာသူ့ရဲ့ခီးစဉ်အတွင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့လည်းတခြားစီတွေ့ဆုံခဲ့ပေမယ့်ဘာတွေအဓိကဆွေးနွေးခဲ့သလဲဆိုတာကိုတော့အသေးစိတ်ထုတ်ဖော်ပြောဆိုခြင်းမရှိခဲ့ပါဘူး။အမေရိကန်ပြည်ထောင်စုအလက်စကာပြည်နယ်အထီတောင်ရောက်နိုင်တယ်လို့ယူဆရတဲ့နျူကလ িয়ার ထိပ်ဖူးတပ်တိုက်ချင်းပစ်ဒုံးကျည်ကိုဇူလိုင်လ4ရက်နေ့ကမြောက်ကိုရီးယားကနေစမ်းသပ်ပစ်လွတ်ခဲ့ပြီးတဲ့နောက်အခုလိုမစ္စတာယွန်းရဲ့မြန်မာအပါအဝင်အာရှဒေသခီးစဉ်ထွက်ပေါ်လာတာဖြစ်ပါတယ်။လက်ရှိမြန်မာနဲ့မြောက်ကိုရီးယားဆက်ဆံရေးဟာတန်တမန်ရေးအရာပဲဖြစ်ပြီးစစ်ရေးအရာဆက်ဆံမှုမျိုးလုံးဝမရှိကြောင်းမြန်မာနိုင်ငံသားရေးအတွင်းဝင်ဦးကျော်စရာကသတင်းတောက်တွေကိုပြီးခဲ့တဲ့တနင်္လာနေ့ကပြောဆိုခဲ့ပါတယ်။လုံခြုံရေးကောင်စီကချမှတ်ထားတဲ့စီမင်းစည်းကမ်းတွေအတိုင်းကုလသမဂ္ဂအဖွဲ့ဝင်ဖြစ်တဲ့မြန်မာနိုင်ငံအနေနဲ့လိုက်နာဆောင်ရွက်နေတယ်လို့အမေရိကန်ဆိုင်ရာမြန်မာတန်မတ်ကြီးကလည်းပြောဆိုခဲ့ပါတယ်။ဒါ့အပြင်မြောက်ကိုရီးယားမှာမြန်မာတန်ယုံဖွင့်လှစ်ထားခြင်းမရှိသလိုကုံသွဲရေးအရာလဲဆက်သွဲမှုမရှိသလောက်ပဲလို့ဆိုပါတယ်ရှင
်။မအင်တင်နိုင်ပြောပြသွားတာပါရှင်။အခုမြန်မာအရေးတုံ့တက်ချက်ကိုထုတ်လွှင့်ပေးပါတော့မယ်။စံစည်းနှုံးမတည်ငြိမ်မှုနဲ့စည်ရဲနွမ်းပါမှုဆက်ဆက်နေပုံကိုဥအောင်ခင်တုံ့တက်လေ့လာထားပြီးကိုညာဝင်းအောင်နဲ့အတူတင်ဆက်ထားပါတယ်ရှင်။
ငွေရတဲ့နေ့ကဘကိုးတိုင်းမှာဒသမ3သိန်းကျော်ကိုလေယာဖွံ့ဖြိုးရေးဘဏ်ကငွေထုတ်ချိခဲ့ပါတယ်ဒီနေ့မေလမှာပြန်လဲဖိဆက်ဖို့တတ်မှတ်ထားပြီးမြန်ပြန်ဆက်နိုင်တဲ့လေသမားဟာ3သိန်းကျော်သာရှိသေးကြောင်းမေလ19ရက်နေ့ထုတ်မြန်မာတောင်သူကြီးများဂျာနယ်မှာဖော်ပြပါတယ်ပြန်မဆက်နိုင်တဲ့အကြောင်းရင်းတွေမှာတီးနံဈေးနှုန်းမတည်ငြိမ်တာနဲ့ပြန်ဆက်ဖို့အလေးမထားတာပါဝင်တယ်လို့ဘဏ်မန်နေဂျာကဆိုပါတယ်တောင်သူလယ်မအခွင့်အရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တင်ရေးဥပဒေကို2013မှာပြဋ္ဌာန်းပြီးဒီဥပဒေကို2015မှာထုတ်တံမှု6နှစ်ရှိနေပါပြီ။ဒါပေမဲ့လယ်သမားအခြေအနေကိုမြင့်တင်ပေးနိုင်တော့အောင်မလုပ်နိုင်သေးပါဘူး။မြန်မာစာအများစုကိုပုံသေးဈေးနှုန်းနဲ့အာဖရိကကိုတင်ပို့ပြီးနေဆက်ကနေတရုတ်ပြည်ကိုတင်ပို့နေတာဟာလည်းစံစည်းမတည်ငြိမ်ရတဲ့အကြောင်းတစ်ခုဖြစ်ပါလေ။စံတင်ပို့တာကိုမြန်မာဘက်ကတရားဝင်တတ်မှတ်ထားပြီမဲ့တရုတ်ကတရားမဝင်ဘူးလို့တတ်မှတ်တာဟာပြဿနာဖြစ်စီပါတယ်တရုတ်ဘက်ကအဖမ်းဆီးလုပ်တိုင်းမြန်မာစံစည်းထိုးကျသွားပါတယ်နိုင်ငံတကာစံစည်းဘက်ကမတိုးနိုင်လို့ပြည်တွင်းစံစည်းနှုန်းမတည်ငြိမ်ရတာလို့ကမ္ဘာဘဏ်အုပ်စုကဆိုပါတယ
်စံစည်းနှုန်းမတည်ငြိမ်မှုနဲ့ဆင်းရဲနွမ်းပါမှုဆက်ဆက်နေပုံကိုကမ္ဘာဘဏ်အုပ်စုက2014မှာအစည်းအဝေးခန်းစာထုတ်ပြန်ပြီးပြုပြင်ရေးလုပ်ဖို့အကြံပေးထားပါတယ်ဒါပေမဲ့စံစည်းမတည်မငြိမ်ဖြစ်နေတာကိုကြည့်ရင်ကမ္ဘာ့ဘဏ်ရဲ့အကြံပြုချက်ရုပ်လုံးမပေါ်သေးဘူးလို့ပြောနိုင်ပါတယ်။စိုက်ပျိုးမြေ80ရာခိုင်နှုန်းမှာစံစဘာစိုက်တာမို့စိုက်ပျိုးရေးထွက်ကုန်တန်ဖိုးရဲ့30ရာခိုင်နှုန်းကိုစံစဘာကရပါတယ်။ဒါကြောင့်စံစဘာထုတ်လုပ်မှုတိုးပွားလာရင်စည်ရင်းနွမ်းပါမှုကျဆင်းနိုင်ပါတယ်။နိုင်ငံသားမှလည်းစံစည်းနှုန်းမတည်မငြိမ်ဖြစ်တတ်ပေမဲ့မြန်မာပြည်ဟာအဆိုးဆုံးဖြစ်ပါတယ်။စံစည်းမတည်မငြိမ်တာဟာလေသမားရဲ့ရောင်းလိုအားကိုအဟံအတားဖြစ်စေပါတယ်။ရင်းနှီးမြှုပ်နှံမှုအတွက်စိတ်အနှောက်အယှက်ဖြစ်ရပါတယ်။စားသုံးသူတွေကိုလည်းပြဿနာဖြစ်စေပါတယ
်။ရန်ကုန်တိုင်းနဲ့အေရဝတီတိုင်းအထိတရုတ်တွေဆင်ပြီးဆံဝယ်နေတာရဲ့နေဆက်ကုံဆွေရေးမှရှုပ်ထွေးတာရဲ့ကြောင့်တရုတ်မြန်မာစံစည်းကကိုခမန်းရခက်ခဲပါတယ်။ကမ္ဘာဘဏ်ကတော့တပြည်လုံးထုတ်လုပ်မှုရဲ့900ခိုင်နှုန်းသာနိုင်ငံခြားတင်ပို့တာမှုကမ္ဘာစံစည်းမတည်ငြိမ်တာဟာမြန်မာနဲ့မဆိုင်ဘူးလို့ဆိုပါတယ်မြန်မာစံစည်းမတည်ငြိမ်ရတဲ့အကြောင်းရင်းတွေဟာပြည်တွင်းမှာသာရှိပါတယ်မြန်မာစံစည်းမတည်ငြိမ်မှုဟာကမ္ဘောဒီးယားထိုင်းနဲ့ဗီယက်နမ်နဲ့ဆိုးွားပါတယ်ဈေးကွက်ဖွံ့ဖြိုးလာလို့မတည်ငြိမ်မှုပမာဏကျဆင်းသွားတာတောင်သူများနဲ့ရှင်လိုက်ရင်မြင့်မားနေစေဖြစ်တယ်လို့ဆိုပါတယ်ဥပမာ2003နဲ့2013အကြာ10နှစ်ကာလမှာအဓိကစားသုံးတဲ့ပေါ်စားနဲ့မနောဒုက္ခအမျိုးအစားရဲ့ပြင်းပြဈေးနှုန်းဟာ35ရာခိုင်နှုန်းကျဆင်းနေတယ်လို့ဖော်ပြပါတယ
်။ရာသီအလိုက်လုတ်ကင်တဲ့ဒလိကြောင့်စံစဘာဈေးမတည်မငြိမ်ဖြစ်ရတယ်လို့ကမ္ဘာ့ဘဏ်ကဆိုပါတယ်။နိုဝင်ဘာနဲ့ဒီဇင်ဘာလမှာမိုးစဘာကိုအလုံးအရင်းနဲ့ရိတ်သိမ်းတာကြောင့်ထုတ်လုပ်မှုများပြီးဒီဇင်ဘာနဲ့ဇန်နဝါရီမှာစံစဘာဈေးတိတိတသာကျဆင်းပါတယ်။နောက်တော့ဈေးကွက်ကိုလိုက်ပြီးမေလကနေအောက်တိုဘာလအထိစံစည်းပြန်တက်လာပါတယ်ရေသိမ်းချိန်ကွဲပြားခြားနာတဲ့စဘာအမျိုးအစားမရှိမှုနဲ့တင့်တော်တဲ့ဆေးရည်သုံးဆွဲမှုမရှိတာမို့နှွေစဘာအနှင်းငယ်သာထွက်နိုင်ပါတယ် လမ်းမဆက်သွယ်ရေးခက်ခဲမှုတယ်လီဖုန်းဆက်သွယ်ရေးညံဖျင်းမှုစံစည်းကွက်ချိတ်ဆက်မှုအားနေပြီးကစင်ကလျားဖြစ်တာကြောင့်ပြည်တွင်းစံစဘာဈေးကွက်မှာပူးပေါင်းဆောင်ရွက်မှုအားနေနေပါတယ်ဒီပြဿနာကိုကျော်လွှားနိုင်ဖို့အချိန်ယူရပါလိမ့်မယ
်ဈေးကွက်မှာပွင့်လင်းမြင်သာမှုနဲ့ယုံကြည်စိတ်ဆက်ရမှုကိမဲ့နေတာဟာလေဈေးနှုန်းမတိမငြိမ်ဖြစ်စေပါလေစာပြောရေးထုတ်လုပ်မှုစားသုံးမှုတင်ပို့မှုတူလောင်မှုနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေဟာမတိမကျဖြစ်တာများပါလေဒါကြောင့်ဈေးနှုန်းအနည်းငယ်ပြောင်းတိုင်းလေသမားဆန်ဆက်ပိုင်ရှင်တင်ပို့သူနဲ့အစိုးရဟာအလွန်အကျွံတုံ့ပြန်ကြတဲ့အတွက်ဈေးနှုန်းမတိမငြိမ်ဖြစ်ရပါလေအထက်အကျကိုထိမ့်ပေးနှံလောက်အောင်ပုဂ္ဂလိကလောင်စံမများတာဟာလေအားနည်းချက်တစ်ခုဖြစ်ပါလေစာစေးမတည်ငြိမ်မှုနေပါသွားစေဖို့အတွက်လိုက်နိုင်ရမယ့်အဓိကအချက်၅ချက်ကိုကမ္ဘာပါအုပ်စုကတင်ပြထားပါတယ်။စာစဘာအတွက်နှုံတိုးမြင့်နိုင်မှုစိုက်ပျိုးရေးနဲ့ရေသိမ်းရေးကိုတစ်နှစ်ပတ်လုံးဖြန့်ကျက်လုပ်နိုင်ဖို့အတွက်လေယာဉ်လုံထုံးလုံီပြောင်းလဲရေးရေသိမ်းပြည်ကင်တွဲပုံတူလောင်မှုကောင်းမွန်ရေးပြည်တွင်းဈေးကွက်မှာမြင်သာမှုနဲ့ပေါင်းစပ်မှုရှိရေးပို့ကုန်အားပေးမူဝါဒချမှတ်ရေးစတာတွေကိုလုပ်ကိုင်ဖို့အကြံပေးထားပါတယ်။ဒီချက်တွေအကောင့်တွေပေါ်လာပြီးအချင်းအတော်ကြားမှစံစည်းမှအကျိုးသက်ရောက်မှုရှိနိုင်လိမ့်မယ်လို့ကမ္ဘာပအုပ်စုကသုံးသပ်တင်ပြထားပါတယ်ခင်ဗျာ
။ဥက္ကဋ္ဌမြန်မာရေးသုံးသပ်ချက်ကိုကြာသာပတိနေ့ညပိုင်းမှာအတိထုတ်လွှင့်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေမနေ့ပိုင်းမှာနိုင်စေနိုင်ကြပါရဲ့ရှင်။အခုဆက်ပြီးဒေါ်လာလာတန်စီစဉ်ပို့ချနေတဲ့ American Style Indian အတော့အင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရအောင်ပါ။
ဒီ dream ပါ English American စာကန်တာမှာမြန်မာနိုင်ငံရေးလောကမှာသုံးနှုံးနေတဲ့ idiom အသုံးတစ်ချို့ကိုတင်ပြပေးမှာမို့ပထမဦးဆုံး
throw in the towel
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက throw throw ကပြစ်လိုက်တာ in ကအထဲ towel the towel ကမျက်နှာတုပ်ပွားဆိုတော့စကားလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့မျက်နှာတုပ်ပွားကိုပြစ်သွင်းလိုက်တာဖြစ်ပါတယ်ဒီတော့ကလက်ဝေထိုးဘက်ကနေဆင်းသက်လာတာပါလက်ဝေဘွဲတွေမှာလက်ဝေထိုးသမားတွေကမျက်နှာတုပ်ပွားနဲ့ချွေသွေးစသဖြင့်တို့ကိုတုတ်ကြရမှာလက်ဝေသမားတူကသူ့မျက်နှာတုပ်ပွားကိုလက်ဝေထိုးတဲ့ကြိုးပိုင်းတွင်းကိုပြစ်ချလိုက်တယ်ဆိုတဲ့အဓိပ္ပာယ်ကသူ့အနေနဲ့မျက်နှာတုပ်ပွားသုံးစရာမလိုတော့ဘူးသူ့ဘွဲကနေထွက်တယ်ဆက်မထိုးတော့ဘူးဆိုတဲ့အဓိပ္ပာယ်ကိုဆောင်းတာဖြစ်ပါတယ်ဒါကြောင့်မို့ဒီအပြုမူရဲ့လက္ခဏာကတော့သူ့အရှုံးပေးတယ်ဆိုတဲ့ဆက်မလုတော့ဘူးဆိုတဲ့သဘောဖြစ်ပါတယ်idiom ဆိုတဲ့ device ဒီဘေကတော့နေ့စဉ်ဘဝမှာတစ်ခုခုကိုဆက်မလုပ်တော့ဘူးရတ်တော်မင်းလက်မြောက်အရှုံးပေးတယ်ဆိုရင် throw in the towel လို့ရည်ညွှန်းပြောတာဖြစ်ပါတယ်ဒီတော့ကိုဇူလိုင်လ22ရက်နေ့တောက်ကြနေ့က breaking news ဖြစ်အင်ဘူရိုပြင်ကြားရေးတာဝန်ကန် Sean Spicer ကနှုတ်ထွက်သွားပြီးသူ့နေရာမှာ New York ကရင်းနှီးမြှုပ်နှံရှင် Anthony Scarrell မူရှိကိုခန့်အပ်လိုက်တဲ့အတွက်ကြောင့်သတင်းမီဒီယာတွေက Sean Spicer throws in the towel ဆိုပြီးတော့Sean Spicer နှုတ်ထွက်သွားပြီးဆက်မလုပ်တော့ဘူးစိတ်ကုံသွားပြီးလက်လျှော့သွားပြီးဆိုပြီး throw in the towel ဆိုတဲ့ idiom ကိုရည်ညွှန်းသုံးခဲ့ကြတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Grove ပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Some presidential candidates have thrown in the towel early in the race due to lack of public support
တချို့သမ္မတကိုယ်စားလှမ်းဖြစ်ဝင်းရှင်းပြိုင်လိုကြသူတွေကလူတို့ထောက်ခံမှုမရတဲ့အတွက်ပြိုင်ပွဲကနေခက်ဆော်ဆော်ပဲနှုတ်ထွက်သွားကြတယ်လို့ကြေပြရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Some presidential candidates have thrown in the towel early in the race due to lack of public support.
ကိုယ်စားလှယ်တင်ပြပေးမှာကတော့
to have second thoughts
ဖြစ်ပါတယ်။စာလုံးပေါင်းက THOHAVE to have ကရှိစီတာ SECOND second ga dutiya dama mho nauta THOUGHTS thoughts ga atwe ri so ro zakwai thun ye dai yai dewe ga ro dutiya atwe ri ku win la si da bo di thong ye idiom dewe ga ro shi ma re chuma ru mi ma zaka ya so yin no ti cha cha pyan sin sa chi pi de nau pai ma sait pyaung jin ne tabo ပထမဆုံးဖြတ်ထားတာပြောထားတဲ့အပေါ်တန်တရားဝင်လာတဲ့သဘောမျိုးမတိကျတော့တဲ့သဘောမျိုးကိုဆလိုတာဖြစ်ပါတယ် ဒီတော့ ဒီမရ ထရမ့် ကနိုင်ငံတော်ရှိနေချုပ်ဖြစ်ခန့်အပ်ခဲ့တဲ့ Jeff Sessions က 2016 ဒီမရ ရွေးကောက်ပွဲ မဲဆွယ် လှုပ်ရှားစဉ်ကာလက Trump မိသားစုနဲ့ Russia ကြား ဆက်သွယ်မှု ရှိခဲ့တဲ့အကြောင်း လွှတ်တော်က စုံစမ်းစစ်ဆေးဖို့ တာဝန် ပေးခဲ့ရမှာ ဒီစုံစမ်းစစ်ဆေးမှုမှာ သူ့အနေနဲ့ မပါဝင်လို့တဲ့အကြောင်း တောင်းခံခဲ့တဲ့အတွက်ကြောင့် ဒီမရ ထရမ့် ကသူ့ဘက်ကလူကိုယ်တိုင်ကဝင်မပါချင်တာတွေ့ရတဲ့အတွက်စိတ်ပျက်ပြီး စောစောကသာဒီလိုသိရင် Jeff Sessions ကိုနိုင်ငံတော်ရှိနေချုပ်ဖြစ်သူခန့်အမှမဟုတ်ဘူး ခန့်အမိတာမှားပြီဆိုတဲ့သဘောမျိုးနဲ့ သတိမီဒီယာကိုပြောခဲ့တဲ့အတွက်ကြောင့် Donald Trump's second thoughts on Jeff Sessions ဆိုပြီးတော့သတင်းကောင်းကြီးတွေမှာရေးသားခဲ့ကြတာဖြစ်ပါတယ် To have second thoughts ဆိုတဲ့ idiom အသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
The wedding is just a month away, but Mary is having second thoughts about getting married to John. So we'll have to wait and see.
Mingla Sangmo ga tla lauk be lu do de. Da ba mai lo Mary ga John ne le tha phu sait pyaung jin bon po de. Da chaung chin naw do dui saung chi ya ma phit par de lo de be ya par de. U ma ko naw de khaw na sin chi ja ya aw.
The wedding is just a month away, but Mary is having second thoughts about getting married to John. So we'll have to wait and see. Caught red-handed.
Pibare, salungbaunga, C-A-U-G-H-T, caught ga, C-A-T-C-H, catch, sore, pamire, sore, debe yare, woha yare, past tense, atake the bogu, pyare, kriya, verb, pibare. R-E-D red ga nida, H-A-N-D-E-D handed ga lo sao na lo dewe ya ro. Sakwai tkun ye daya yi dewe ga ro, yanni ne lo sao na gu mi da bo shi. Di dong sin de la ra ga ro, sen ga ya zu Scotland ga phi de lo su ba re. Lep ma ni yong shi de tui pe cha ni de yu sa ga ni sin de la ra phi ba re. Idiom dewe ga ro, da kuku ju lo na gu le bu le cha mi de tbo we phi ba re. Red handed su re idiom gu, ting kia time magazine ga, Tamra Trump ye ta Don Junior ye pou ne mye ne pou ma ye ta po pya ge da phit par de. Don Junior ha tu pha kin Donald Trump yue kaw pwe me swe lu sha sin kala ga pyan pye Hillary Clinton ne pat de lu tai kha cha si me tadin myu Russia bet ga pe lu de twe chaung kan lan kya ma tu ga le a chai paw lu pyan ye ge bi twe ge de tadin ma cha ti mi ga thwet paw la ge de twe chaung ni တဲ့ အထောက်အထားတွေနဲ့ လက်ပူးလက်ကျမိပြီဆိုပြီး Time Magazine ကအခုလို Red Handed ဆိုတဲ့ အသုံးနဲ့ ဖော်ပြခဲ့တာဖြစ်ပါတယ် ဒီအသုံးနဲ့ပတ်သက်လို့ George Rowe ပေးတဲ့ ဥပမာကိုလေ့လာကြည့်ကြရအောင်ပါ
John was caught red-handed smoking cigarettes by his wife She was angry with him as he has promised her he would stop this habit
John Sally တောက်တာကိုသူ့ရဲ့အမျိုးသမီးကလက်ပူးလက်ကျမိသွားတယ်လေ။သူကအဲ့ဒီအချင်းကိုဖျောက်ပါမယ်လို့ဂရီပေးထားတော့သူ့အမျိုးသမီးကဒေါသထွက်တာပေါ့လို့ကြည့်ပြရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
John was caught red-handed smoking cigarettes by his wife. She was angry with him as he has promised her he would stop this habit. Throw in the towel to have second thoughts. Caught red-handed.
Do picha bari. Now the rimba kulu chimyu male. Now ta idiom atonwigu seletim pia piu mamu. Saumyo na sinjabashim.
Taladan season tolling pinida American style necking English tinganzago. Nasin li lagejaraba. ဖျော်ရီအမေရိကတန်ရက်တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင်မြန်မာစံတော်ချိန်မနက် 6:00 ခွဲပါပြီ VOA American တန်ရက်တနင်္ဂနွေနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုမနက် 9:00 ထိလိုင်းဒိုမီတာ32 40နဲ့49တို့ကနေသာမက VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်အခုဒုတိယပိုင်းမှာတော့စနေနေ့ညကကိုအောင်လွင်ဦးစီစဉ်ထုတ်လွှင့်ခဲ့တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးတော့နားဆင်ကြရမှာပါရှင
်မင်္ဂလာပါခင်ဗျာဒီကနေ့တရက်လီလိုင်းစီစဉ်မှာတော့မြန်မာနိုင်ငံရဲ့ရာဇဝတ်မှုကင်းတွေအချင်းထောင်စနစ်တွေနဲ့ပတ်သက်လို့ဆွေးနွေးသွားမှာဖြစ်ပါတယ်နယ်သာလန်နိုင်ငံမှာဆိုရင်လွန်ခဲ့တဲ့စနစ်တွေရာဇဝတ်မှုတွေချဆင်းတာပြစ်မှုကျူးလွန်တဲ့သူတွေအပေါ်မှာဖြစ်ပေးတဲ့ပုံစံတွေပြောင်းလာတဲ့အတွက်အချင်းသားတွေမရှိသလောက်ဖြစ်လာပြီးထောင်နေဦးတော်မှတစ်ခုပြီးတစ်ခုပိတ်ပင်နေရပါတယ်နယ်သာလန်နဲ့မြန်မာနိုင်ငံနဲ့မရှင်းနိုင်တာတော့မှန်ပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံမှာရောရာဇဝတ်မှုချဆင်းပြစ်မှုကျူးလွန်တဲ့သူတွေပြုပြင်ပြောင်းလဲရေးအတွက်ဘာတွေလုပ်နေသလဲဘာတွေလုပ်ဖို့လိုသေးသလဲဆိုတာကိုကျွန်တော်ဆွေးနွေးချင်ပါတယ်ဆိုတော့ပင်နေဆွေးနွေးပြီးမဲ့ပုံကိုလည်းအခုဆိုရင်လေလိုင်းပေါ်မှာရောက်နေပါပြီ။ရှင်မန္တလေးမြို့ကရှင်နေဦးသိန်းတန်းနိုင်ငံရေးကျင်းသားများကုညီဆောက်ရှောက်ရေးအသင်းရဲ့အတွင်းရေးမှူးကိုတိတ်နိုင်လို့ရှင်နေပါတယ်။ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီရုံးပြင်ကနားမှာအမှုခင်းနေတဲ့အတွေ့အကြုံလေးများတဲ့ရှင်နေဦးသိန်းတန်းရဲ့အမြင်ကိုကြားချင်ပါတယ်။မြန်မာနိုင်ငံမှာရာဇဝတ်မှုဖြစ်ပွားမှုအတိုင်းအတာရေဝူရပြောမယ်ဆိုရင်ဘလို့များရှိနေပါသလဲ။ဘလို့ခင်းအမှုခင်းမျိုးတွေကများနေပါသလဲ။ဆရာဦးသိန်းတန်းခင်ဗျ။အ
မှုခင်းတွေကတော့အဓိကတော့မူရစီပဲ။မူရစီဝါပြဿနာပါနော်။ဝိဇ္ဇာပြဿနာပြီးရင်တော့လူရတာတော့ဒီဆေးနဲ့ဆက်နွယ်ပြီးတော့ဖြစ်တဲ့ကိစ္စတွေပေါ့ရွာစီဝါရေးမပြေလေတော့ဆိုတော့တိုက်ပြီးရစီဝါတိုးတက်မှုနှုံးနဲ့ဒီကျွန်တော်တို့ရာဇမှုကကြောင်းမြန်ရှုံးကြရစီဝါတိုးတက်မှုများလေရာဇမှုနည်းလေပေါ့စီဝါတိုးတက်မှုနည်းလေမပြေလေလေရာဇမှုများလေပေါ့နော်အခုကတော့ကျွန်တော်တို့ကတစ်နေ့တစ်နေ့ရာဇမှုတွေကများလာတယ်အတုတစ်ပြည့်မူရစီဝါအင်မတန်ကြောက်စရာကောင်းတော့တဲ့အနေဒီအနေနဲ့ကျွန်တော်တို့ယုံတိုင်းယုံတိုင်းမှာဖြစ်နေပြီဆိုတာကျွန်တော်တို့တွေ့ရပါတယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီနိုင်ငံရေးကျင်းသားများကုညီဆက်ရှောက်ရေးသင် AAPP ရဲ့အတွင်းမှုကိုတိတ်နိုင်သဘောထားလေးကြားချင်ပါတယ်နိုင်ငံရေးကျင်းသားတွေကိုအဓိကကုညီပေးနေရဆိုရင်လည်းအကျင်းသားတွေနဲ့ထောင်ထဲအခြေအနေတွေနဲ့အကျွမ်းတဝင်ရှိတဲ့သူတယောက်အနေနဲ့ပြောမယ်ဆိုလို့ရှိရင်ဒီရာဇဝတ်မှုနဲ့ထောင်ထဲရောက်လာတဲ့သူတွေကဟိုဘလို့အခြေအနေမျိုးတွေနဲ့ရောက်လာတာတွေတွေ့ရတယ်လေကိုတိတ်နိုင်ဟုတ
်ကဲ့ခုနကပထမဦးဆုံးစပြောတဲ့စကားလေးစပြောမယ်ဒီအခုကျွန်တော်တို့နိုင်ငံမှာကျွန်တော်တို့ဒီရာဇဝတ်မှုတွေတက်ဆင်းလာတဲ့အတွက်အချင်းတောင်တွေကိုစိတ်ပြရတဲ့အခြေအနေမျိုးတွေရှိနေတယ်။သို့မဟုတ်ကျွန်တော်တို့မြန်မာနိုင်ငံမှာတော့ဒီအချင်းသားတွေထားနိုင်တဲ့အနေထားတွေနှစ်ခါလောက်ပုံများလာတဲ့အတွက်အချင်းတောင်တွေဆက်ဖို့ကြိုးဆိုတဲ့စဉ်းစားချက်တွေတော့ကျွန်တော်တို့ရှိလာခဲ့တာဖြစ်ပါတယ်။ဆိုတော့ခုကဒီကိုယ်တိုင်ဥပ္ပဝါကလုံးပဲကျွန်တော်တို့ဒီအချင်းသားတွေရဲ့ဆက်ဝတ်ကြော်ကအထူးကမူရင်းစေဝါနဲ့ဒီမှုနဲ့ထောင်တနေတဲ့ဒီကအများကြီးဖြစ်တာကိုကျွန်တော်တို့ကြည့်ရတယ်ဆိုတော့အခုလိုဆိုရင်ကျွန်တော်တို့9000ကျော်ဆက်တောင်းလောက်ရဲ့လောက်ကြီးထိကျွန်တော်တို့ဒီတာဂရမှုနဲ့ကြာနေတဲ့ဒီအခြေသားတွေကျွန်တော်မြန်မာနိုင်ငံမှာရှိနေတာဖြစ်ပါတယ်
ဟုတ်ကဲ့ကိုတင်နေကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဟိုကိုတိုင်းပါဝင်မဲ့လူတွေနောက်အီးမေးလ်တွေနဲ့ Facebook တွေနဲ့ဆွေးနွေးမဲ့ပုံကိုလည်းရှိနေပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်တို့ဒါရိုက်ပါဝင်ဆွေးနွေးမဲ့ပုံကိုတချို့အရင်ဆုံးလှည့်ပေးခြင်းပါတယ်အရင်ဆုံးကတော့ပခုတ်ကူမျိုးကဥက္ကမောင်လင်းမှာဥက္ကမောင်လင်းသဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
ကျောင်းလူဆွေးနွေးမှုရှိရအောင်အဲ့ဒီဆွေးနွေးနေတဲ့ကိုကြားမှာဒါရိုက်မျိုးတွေဒီဆောက်ကိုပြောပါတယ်အကောင်မြင်နေတဲ့ဒီပြည်များအလုပ်ကံပေါ်ရပြီးဒေဝီမျိုးကိုကောင်းဖန်တီးလို့ရကျောင်းလေးဥမောအောင်လို့လိုပါတယ်နံပါတ်၃နီးရတော့တကူမဟုတ်ကလားဒီတော့အနပီကရလည်းမြေလောအနာရတဲ့တော့ရေးဒီဒီအဲ့မဆိုင်ငွေတဲ့ပြချင်လို့ဖြစ်ပါလေအဲတမ်းလောအနေနဲ့ဟောဆူတပြီးရောလာကာဂွေဒီလေးရေးဒီတော့ရောင်းချာရအောင်တောင်းယူထားပါပြီဒီဒီဘောကလုံးလုံးလေးကိုပြောင်းရေးစမိုးလေးတောင်းလို့ရအောင်ထောင်းယူတောင်းဆောင်ရှိလို့ဒီပါလေတမ်းလောအနေနဲ့ငါတောင်းတောင်းလာရလို့အစ်ကဒီခုရင်းနေပြီးလူလူဆိုတော့ဆိုအဒီအဲ့လိုအဒီလိုတောင်းလို့ရတယ်ကျေးဇူးရနေရတော့ဘာမှပြပြရဲ့ဒီဒီကအဲ့လိုကောင်းမွန်အောင်ကျွန်တော်တို့ဒီအများခမအောင်အမေဆမကိုရပါပြီကျွန်တော်ဆင်းနေပါဘူး
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့နောက်တူးလည်းရှိနေပါသေးတယ်ဝမ်တွင်းမျိုးကဥချင်းမြင့်မှာဥချင်းမြင့်သဘောထားလဲလူရင်းတူရှင်ဆွေးနွေးနိုင်ပါလေခင်ဗျာ
ဟုတ်ကဲ့ဆရာကျွန်တော်တို့ကလေဟိုအပေါ့ကျွန်တော်တို့ဒီဝီနီတို့စဉ္ညက်တို့ဥပ္ပီတို့စဉ္ညစည်းကမ်းဆိုတာအင်တာအရေးကြီးပါတယ်ဒါပေမဲ့ရည်ရွယ်ချက်ကလည်းဒီတကူပူကြီးအရေးကြီးပါတယ်ရည်ရွယ်ချက်နဲ့ဥပ္ပီစဉ္ညစည်းကမ်းเนี่ยလာရောညီတွေဖြစ်ဖို့လိုပါတယ်သဟဇန္တာဖြစ်ဖို့လိုပါတယ်အဲ့ဒီကြတော့ကျွန်တော်တို့ကဒီဟိုအပေါ့ဟိုရန်ကန်ကိုပို့ပြီးတော့ကောင်းမှုလိုပါတယ်ဥပမာဆရာရဲ့ကျွန်တော်တို့ဒီရန်ကုန်မြို့မှာတော့မူရစေဝါဒီအမြောင်များစွာကားကားကြီးနဲ့ဆင်းလုံးမိတယ်မိတာကိုကျတော့ကျွန်တော်တို့ပိုင်ရှင်ပိုင်ရှင်မဲ့လို့ကြီးညာတယ်အဲ့ဒါပိုင်ရှင်မဲ့လို့အပေါ်တယ်မူပိုင်ရှင်ဘလို့စေမမိသေးတဲ့ဟိုအနေနဲ့ပဲတုံးနေတယ်ပေါ့ဆရာရဲ့ဒါပေမဲ့ကျွန်တော်တို့ဓမ္မဘုမဖြစ်သလောက်ကျွန်တော်တို့လောက်ကင်စားတဲ့ဟိုကုသန်ရောင်းဝယ်စားတဲ့ဟိုတုံးဆွဲတဲ့မူရစေဝါတုံးဆွဲသူတွေကျတော့ဟိုအင်မတန်မှဖော်တိလို့ဒီမိတယ်စိတ်တန်ကြီးများစွာပြည့်ခံရတယ်အမဲလို့ပင်ရင်းဟာတကယ်အီယာမပုဂ္ဂိုလ်ကြီးတွေကြတော့ဒါကိုလောက်ကင်စားပြီးတော့ဒေါ်လာတန်းနဲ့ချီပြီးတော့လောက်ကင်စားတဲ့ပုဂ္ဂိုလ်တွေကြတော့ဘလို့မှအရေးမယူနိုင်လားဟာဒါဥဒိရဲ့အနေချက်ဟိုကျွန်တော်တို့ယထာဘူတာမကြတဲ့ဥဒိတွေပဲလို့ကျွန်တော်ထင်ပါတယ်ခင်ဗျဟု
တ်ကဲ့ကျေးဇူးပါကျွန်တော်တို့စာရေးပေးပို့ပြီးတော့ဆွေးနွေးထားတဲ့ပုဂ္ဂိုလ်တချို့လည်းရှိပါတယ်အရင်ဆုံးကကျွန်တော်တို့ VOA သောတာရှင်တူဆိုပြီးတော့ပေးစာတစ်စောင်ပေးပို့ထားတာကိုဖော်ပြခြင်းမယ်မရှာပေါက်ဖတ်ပြပေးပါခင်ဗျ
မြန်မာနိုင်ငံမှုခင်ကြဆင်းရေးကိစ္စဆိုတာမလွယ်ပါဘူး။ဘာကြောင့်လဲဆိုတော့နှစ်ပေါင်းများစွာစစ်အနာရှင်မင်းစုမင်းညစ်တွေကအာဏာမှတ်မောမှုကိုကျိုးအတကြီးမှုတွေကြောင့်သူတို့ကိုယ်တိုင်ရောအစိုးရဆိုတဲ့ရန်တရားကြီးရောပြည်သူတွေရောစိတ်ဓာတ်တွေရောဇာရိတ်တာတွေပျက်စီးမှုလုံးစိတ်ကူကဖြစ်နေတဲ့အကျင့်ပြက်ချစားအာဂတိလိုက်စားမှုကြီးကြောင့်တရားဥပဒေစိုးမိုးမှုအလွန်အမင်းရော့နေနေ၍ရာဇဝတ်မှုကြဆင်းရေးဆိုတာမဖြစ်နိုင်သေးပါဘူး။အတင်းထောင်တွေကလည်းပညာပေးမဟုတ်ပဲညင်မှန်နှိပ်စက်တဲ့ဌာနကြီးဖြစ်နေပါတယ်။ကျွန်တော်တို့ကိုယ်တိုင်အင်းစိန်ထောင်မှာ1996ခုနှစ်ကုန်ကနီးကနေ2000ခုနှစ်နှစ်ဆန်းပိုင်းအထိတနှစ်ထောင်ကြပူးပါတယ်။ထောင်ထဲမှာတကယ်တော့ဘလောက်အခြေအနေဆိုးရဲဆိုတာနှစ်ကြီးသမားတွေနိုင်ငံရေးသမားတွေပိုသိကြပါတယ်။ရဲဘက်အလုတ်ကျန်းစခန်းဆိုရင်ခြေထိတ်လက်ထိတ်နဲ့ကျွဲတွေနွားတွေလိုရိုက်နဲ့ခိုင်းတယ်။ထမင်းမဝဘူးဆေးကုသမှုလုံးဝမရတဲ့လောက်ပါပဲ။လူပြည်ကအရှင်လက်လက်ငရဲခမ်းပါပဲ။အကျင့်ပြက်ချစားမှုတွေကလည်းကြီးကြီးမားမားရှိနေပါတယ်။ဒါကြောင့်မှုခင်ကြဆင်းရေးဆိုတာစစ်အာဏာရှင်စနစ်ဆိုးကြောင်တစ်နှစ်ကျော်ပဲရှိသေးတဲ့ NLD အစိုးရအနေဖြင့်မလွယ်သေးပါကြောင်းဆွေးနွေးအပ်ပါသည်ဆိုပြီး VOA ပရိသတ်တို့ကရေးသားထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။နောက်တူကတော့ကျွန်တော်တို့ရန်ကုန်မြို့ကပါကိုကျော်ပိုးတောင်ဆိုပြီးပေးစာပို့ထတာလည်းနားထောင်ကြည့်အောင်ပါ
။နယ်သာလန်နိုင်ငံမှာရာဇဝတ်မှုတွေတဖြည်းဖြည်းကြဆင်းလာခြင်းဟာနိုင်ငံရဲ့စီးပွားရေးအခြေအနေနိုင်ငံတော်ကတိုင်းပြည်သူပြည်သားတွေကိုထောက်ပံ့ငွေပေးအပ်ပုံတို့နဲ့တိုက်ရိုက်ဆက်ဆက်နေပါတယ်။နယ်သာလန်နိုင်ငံဟာသဘာဝတန်ငွေရောင်းရငွေရည်ရွယ်ပစ္စည်းရောင်းရငွေတို့နဲ့အများကြီးကြွယ်ဝချမ်းသာတဲ့တိုင်းပြည်ဖြစ်ပါတယ်။အဲ့ဒီတယံသာရရောင်းရငွေတွေကိုနိုင်ငံတော်အစိုးရကစနစ်တကျသိမ်းဆည်းပြီးတော့ပြည်သူတွေကိုထောက်ပံ့ပေးလို့ရှိပါတယ်။နယ်သာလန်အစိုးရကဒီလောက်ကောင်းအောင်ထောက်ပံ့ပေးထားတဲ့အတွက်ဘယ်သူကမှခိုးဆိုးလူရဲမှုကိုမလုပ်ကြတော့ပါဘူး။နယ်သာလန်အကျဉ်းထောင်တွေဟာကမ္ဘာပေါ်မှာဂရုဏာအကြီးမားဆုံးထောင်တွေဖြစ်ပါတယ်။ထောင်တွေနေထိုင်မှုဟာအထူးပဲသက်တောင့်သက်သာရှိလာပါတယ်။ဒါကြောင့်ပြည်သူတွေဟာအပူပင်ကင်းမဲ့ပြီးတော့စီးပွားရှာဖို့မှလည်းမှန်မှန်ကန်ကန်လုပ်လို့ရှိပါတယ်။မြန်မာနိုင်ငံတွင်းမှာတော့တယံသာရရောင်းရငွေတွေကိုနိုင်ငံတော်ခေါင်းဆောင်တွေကလည်းဂရုမဆိုင်ဝင်ငွေစည်းရင်းပင်လင်တိုင်းပြည်ကိုကျင်ညာနိုင်ခြင်းမရှိတယံသာရရောင်းရငွေတွေဘယ်ရောက်ရဘယ်ပြောင်းမှမသိနိုင်ငံကောင်းဆောင်တွေကလည်းစီးပွားရေးကိုဂရုမစိုက်အဲ့ဒါကြောင့်ပြည်သူတွေရဲ့စီးပွားရေးကြဆင်းပြီးတော့ရာဇဝတ်မှုတွေတိုးတက်တိုးလာခဲ့တာပါဒါကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးကိုမြန်မာနိုင်ငံရဲ့ကောင်းဆောင်တွေအနေနဲ့ဂရုစိုက်တက်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုရန်နိုင်ဖတ်ပြပြတယ်ကျေးဇူးပါဆိုတော့ဟိုကျွန်တော်တို့ Facebook ကနေပို့ထားတဲ့စာတချို့လည်းရှိပါသေးတယ်ဒီကစာတို့လေးတစ်စောင်ကတော့အရှင်ဓမ္မပီတိဂုံကြီးဆိုပြီးရေးထားပါတယ်သူကတော့တရားဥပဒေစိုးမိုးမှုမရှိလို့ပါတယ်အထူးအဖြစ်ပြည်ရေးနဲ့ဆိုင်ပါတယ်ပြည်ရေးကကောင်းကောင်းအလုပ်လုပ်မလုပ်လို့ပါဆိုပြီးသူကရေးပါတယ်ဆောစောတော့ဆရာဦးတင်းတန်းဦးကဟိုပြောထားတဲ့အထက်မှာတော့အဓိကထောက်ပြတာတော့ဒီရာဇဝတ်မှုခင်းနေဖြစ်ရတဲ့အထက်မှာမွေးစေဝါမှုရဲ့အများစုလို့ဆိုပါတယ်ဒီစာရေးထဲမှာတချို့ရေးတာကတော့စင်ရတာဖွံ့ဖြိုးမှုနှိမ့်ချရည်နဲ့ဆက်နွယ်ရယ်ဆိုတဲ့အမြင်တွေလည်းရှိပါတယ်ဆိုတော့ဒီအုပ်ချုပ်ရေးတရားစီရင်ရေးကဏ္ဍတွေမှာအားနည်းချက်တွေရှိနေတာကိုလည်းအကြောင်းရင်းလို့ဆောစောထောက်ပြတာလည်းတွေ့ရပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ရောဦးသိန်းသန်းဦးသဘောထားဘယ်လိုရှိပါလဲအုပ်ချုပ်ရေးတရားစီရင်ကဏ္ဍတွေမှာအားနည်းချက်ရှိနေတာတွေကလည်းဒီမှုခင်းတွေဖြစ်ရခြင်းအကြောင်းရင်းတွေလို့ဆိုနိုင်လားခင်ဗျာ
သူ့တိုင်းနေရဟိုတပတ်ကစီးဝါရေးတော့အဓိကကိုအခြေခံအုပ်ကြီးဖြစ်တယ်တပတ်မှာလည်းဥပမာအားဖြင့်ဒီမှာအများဆုံးဖြစ်တဲ့ဘူးရီစီဝါမှုတွေဆိုတော့နှစ်ပေါင်းများစွာအုပ်ချုပ်ရေးအပိုင်းတွေရောကျန်တဲ့ ဒီလုံခြုံရေးတာဝန်ယူရတဲ့အပိုင်းတွေကဆက်နွယ်နေတယ်ဆိုတာကျွန်တော်တို့ကြားသိမြင်တွေ့နေရတာပေါ့နော်အဲ့ဒီဓာတ်တွေကိုဂိုင်းတွေတဲ့အခါမှာလဲခုနဒီသောတာရှင်တယောက်ပြောခဲ့တယ်လို့ပါပဲနှစ်ပေတစ်ပြားရောင်းတဲ့ဝယ်တဲ့လူဆိုပြီးတယ်တကယ်ကိုကဘာကျော်ဘေးပြင်းကြီးတွေဆိုလို့ရှိရင်ကျွန်တော်တို့ကနိုင်ငံရေးအရာသူတို့တက်ပေါင်းပြီးတော့သူတို့ကိုဟိုဥဒတ်ခေါ်ပါဆိုပြီးတော့သူကောင်းပြုရတဲ့ဘဝအဖြစ်မျိုးတွေတောင်ကျွန်တော်တို့ရှိခဲ့တာပေါ့ဗျအဲ့တော့အဲ့ဒီလူအရင်းမြစ်တွေကိုအုတ်ချုပ်ကြီးအပိုင်းတွေကတော့အကျိုးစီးပွားအတွက်ဒီစရေပြီးတော့တိုင်းပြည်ရဲ့လုံခြုံရေးတို့အမျိုးသားရေးပြဿနာတွေကိုဘေးချေဘေးဖိတ်ချိတ်ထားတဲ့အခါမှာဒါတွေကတက်လာတယ်အဲ့ဒီလူပဲအရင်အစစ်အစိုးရဆင်းဆင်းလက်ထက်ကနေခဏဒီကတော့အုတ်ချုပ်ကြီးဟာသူဝိုက်တဲ့ဒီနေရောဓာတ်ရိုက်ကြတဲ့ဒီနေရောဒီဟာတွေအပေါ်မှာတရားစီရင်ရေးပေါ်မှာအာဏာသွားမှုတွေရှိတယ်တရားစီရင်စနစ်ကလည်းပဲစစ်အာဏာရှင်စနစ်ကိုကာဝယ်ဖို့လေ့ကျင့်ပြုထောင်လာတာဖြစ်တဲ့အခါကျတော့ fair trial နဲ့တရားမျှတတဲ့တရားခွင်နဲ့တကယ်ကိုတည်ကြတဲ့နိုင်ငံကစံနှုန်းနဲ့ညီတဲ့ဒီတရားရုံးတွေမဖြစ်လာနိုင်ဘူးဒီအချက်တွေဒီလည်းပဲရာဇွတ်မှုကိန်းတွေကိုကြီးကျယ်စေတဲ့အချက်တွေဖြစ်နေတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဟိုကိုတိတ်နေအောင်လည်းမေးချင်ပါတယ်ဆော့ဆော့ဒီဒေါက်တာရှင်တယောက်ကသူ့တွေ့ကြုံနဲ့ရှင်ပြီးပြောထားတဲ့နေရာမှာဆိုရင်လည်းထောင်နေရာဒီဇိုင်းတာဖြစ်မှုမဟုတ်ဘဲနဲ့ဖြည့်စည်းဖို့ဖြစ်နေတယ်ဆိုတော့သူကထောက်ပြတာတွေ့ရပါတယ်ကိုတိတ်နေလို့ဆိုရင်လည်းမချသေးရင်ကပဲဒီအချင်းတော်ပြုရင်ပြောင်းလဲအစင်ခက်စားတစားထုတ်ထားရဲဆိုတော့ထောင်တွင်းအချင်းတွေကလက်ရှိအချင်းတွေမှာဘလို့ရှိနေလဲဒီရာဇဝတ်မှုနဲ့ရောက်လာတဲ့သူတွေရောပြုရင်ပြောင်းလဲဘလောက်များလုံနေပါလဲခင်ဗျာ
ဟုတ်ကဲ့အဲ့ကြောင့်မို့ကျွန်တော်တို့ခုနဥစ္စာပထမဦးတော့ခေတ်ကနေတန်ခေါက်ရတယ်ဆိုလို့ရှိရင်ဒီအချင်းတော်တွေမှာအချင်းသားတွေများလာတဲ့ကိစ္စကကျွန်တော်တို့ဒီလူမှုစီးပွားကုပ္ပလူဆိုင်ရာအချင်းများအကြောင်းတရားလို့နေအဓိကဆက်ဆိုင်တယ်ဗျာဆိုတော့ဒီဒီအားလေးအားနဲ့လို့ပဲကျွန်တော်တို့ဒီတရားရေးကြားမှရေးကိစ္စလေးအားနဲ့လာတယ်ကျွန်တော်တို့မြန်မာနိုင်ငံမှာဒီဘာသာရေးအရေးမြင့်တွေအားနဲ့လာတယ်လက်သက်လက်မဲ့တွေအားနဲ့လာတယ်ဒါတော့ပဲမြို့ကြီးတွေကကျွန်တော်တို့ပို့ပြီးတော့ညားလာတယ်ဆိုတော့ကျွန်တော်တို့အဓိကလောက်ရမှာကကျွန်တော်တို့ဒီ tribe liberation strategy လို့ခေါ်တဲ့ဒီမြို့ကြီးကာကွယ်စစ်ရေးပေါ့ဗျာအဲ့တော့ဒီအဓိကကျွန်တော်တို့ကောင်းကောင်းမွန်မွန်ဒီဒီမဟာဗျူဟာကိုကောင်းကောင်းမွန်မွန်လုပ်ရလိမ့်မယ်လို့ထင်ပါတယ်အဲ့ဒီမှာပါကျွန်တော်တို့ကျွန်တော်တို့စဉ်းစားတဲ့အကြောင်းတစ်ခုပေါ့ဗျာဒီချက်ကကျွန်တော်တို့ဒီအကျဉ်းတော်ပြည်ပြည်တောင်းလေးရေးစကားလို့ကျွန်တော်ပြန်ထားလုပ်ရလိမ့်မယ်ထင်တယ်နောက်တစ်ခါပြစ်တာဖေးပြင်းဆိုင်ရာပြည်ပြည်တောင်းလေးရေးစကားကိုပြည်ပြည်ကြားလုပ်ရလိမ့်မယ်ထင်ပါတယ်ဒီနှစ်ခုကစိတ်ကိုအရေးကြီးတာပေါ့ကျွန်တော်ကဒီအကျဉ်းတော်ပြည်ပြည်တောင်းလေးတစ်ခုတည်းကိုလည်းပေါင်းနေမယ်ဆိုရင်တော့မှမဖြစ်စေနိုင်ဘူးလို့ထင်ပါတယ်ဆိုတော့ကျွန်တော်တို့ကဒီပြစ်တာဖေးပြင်းဆိုင်ရာပြည်ပြည်တောင်းလေးစကားသူတို့ကမျက်တာတဲ့တရားစီရင်ရေးကိစ္စလေးကိုကျွန်တော်တို့ဟိုတကယ်ကိုရရလားအစ်တောင်လည်းပါဟိုဒီကောင်းဒီကောင်းလေးဖြစ်အောင်လို့အစိုးရကဗာလင်ညာဒီအစိုးရဌာနတွေကသူကြီးကဗာလင်ညာခံပြီးသေးတယ်နောက်တစ်ခါသူတို့ပြန်လွတ်လာတဲ့အခါမှာကျွန်တော်တို့ဒီဒီ integration program ကိုခေါ်တဲ့ကျန်တဲ့ပုံပြေးဆိုင်ရာပေါ့ဗျာအဲ့ဒါကဒီပုံဝင်ပြီမှာဒီသဟာဇာတဖြစ်အောင်ဘယ်လိုနေနိုင်ဆိုင်နိုင်အောင်သူတို့ရဲ့အလုပ်ကံခွလားလို့ဘယ်လိုဖြန့်တီးနိုင်အောင်သူတဲ့စိတ်ဆမျိုးလီကိုလည်းအစိုးရကနေအေးချာထပ်ထုတ်ပြီးတော့လုပ်ပေးဖို့လုပ်ပါတယ်ဆိုတော့ကြာပြေရတော့အဓိကနှစ်ခုပါနော်ကျွန်တော်စီးတော့ပြည်ပြည်ဆောင်ရွက်စိတ်ဆလေးကိုစနစ်တကျပြုလုပ်ဖို့လုပ်ပါတယ်နောက်တစ်ခါကျွန်တော်တို့ဒီစိတ်ဓာတ်စိတ်ကြီးဆိုင်ရာပြည်ပြည်ဆောင်ရွက်စိတ်ဆကိုဟိုကျွန်တော်စိတ်ဓာတ်လုပ်ဖို့လုပ်ပါတယ်
ဟုတ်ကဲ့ကိုတင်နေကျေးဇူးပါဆိုတော့ကျွန်တော်တို့ဆွေးနွေးဝတ်ထုတ်ကိုပါဝင်မှုဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေကိုလည်းထပ်ပြီးလှည့်ပေးကြပါတယ်တူဦးကတော့ကျွန်တော်ရန်ပြဲမျိုးကဦးစောလွင်ဖြစ်ပါတယ်ဦးစောလွင်သဘောထားလူရင်းတို့ချင်းဆွေးနွေးပါခင်ဗျာ
ဟိုကျွန်တော်တို့မြန်မာနိုင်ငံရဲ့ဥပဒေစိုးမိုးမှုပြင်းနေတာကရှင်းရတဲ့ဥပဒေစိုးမိုးမှုပြင်းနေတာမဟုတ်ပါဘူးရှင်းရတာတွေလူတိုက်ရင်ဉာဏ်ပေါ်ပေါ်နိုင်ပါတယ်တစ်ထည့်တွေရှမ်းလာတဲ့လူတွေလူတိုက်ရင်မပေါ်နိုင်ပါဘူးမူးယစ်စေဝါလုပ်ရင်မပေါ်နိုင်ပါဘူးမတင်းကြည့်ရင်မပေါ်နိုင်ပါဘူး။ဘာဖြစ်လို့လဲဆိုတော့သူတို့ရဲ့နေရာရဲ့သူတို့ရဲ့နေရာနဲ့သူတို့ရဲ့အာဏာရှိတဲ့လူတွေကိုလက်စားလက်ထိုးထားလို့အဲ့ဒါအမှုမှန်ပေါ်နေတာကျွန်တော်ညင်ညီပေါ်နေတွေ့နေရပါတယ်။ပေါ်နေခဲ့ရင်လည်းအနည်း20ကျားမဲ့ဟာကို9နှစ်နဲ့လွှတ်ထားပါတယ်။20ကျားမဲ့ဟာကို10နဲ့လွှတ်ထားပါတယ်။အဲ့ဒါနိုင်ငံတော်အာဏာပိုင်းငါရဲ့အကျင့်ပြစ်ချစားမှုဒီအကျင့်ပြစ်ချစားမှုကိုမတိုက်ချင်နိုင်ဘူးတမန်ကာလပတ်လုံးဘယ်တော့မှဒီကျစားတရားဥပဒေစိုးမိုးရေးဆိုတာလုံးဝဖြစ်ပေါ်လာမှာမဟုတ်ပါဘူး။ရှင်းရတာတွေကိုမပြောပါနဲ့မနှိမ်ကြပါနဲ့။ညောင်းနေတာကရှင်းရတာတွေကိုမပြိနှိပ်ပါနဲ့မချွတ်ချင်ပါနဲ့အဓိကအထက်ပိုင်းအာဏာပိုင်းနဲ့တောက်ပိုင်းလူချင်းသားတွေဒီလက်တန်းစားဝန်ထမ်းတွေအားတွေကိုညံ့ညံ့ကြီးအကောင့်ထဲပေါအောင်ပူအောင်တဲ့လူချင်းသားပိုင်းနဲ့အထက်ပိုင်းကိုကင်တွေရပါလိမ့်မယ်။ဒီကိစ္စတွေကိုမကင်တွေလို့ရှိရင်နောက်ထပ်တန်းကြီးဘယ်တော့မှကောင်းကြလာမှာမဟုတ်ပါဘူး။ညားရဲ့နိုင်ငံမှာလို့ကိုနေသလားနိုင်ငံမှာအချင်းချင်းတွေပိတ်ပြရတယ်။ မရှိတော့ဘူးရာဇဝတ်မှုကင်းကြတင်းရယ်ဆိုတာအားရတရားဥပဒေစိုးမိုးရေးကိစ္စပဲ
โอเคครับอูซอลเลยเจซุครับเค้าเนี่ยจนเราดีซื้อนึ่งแม้ตัวนอกตัวเลยแห่ไปขึ้นมาเลยมาเลเซียနိုင်ငံဥနေဦးလင်းဖြစ်ပါတယ်ဥနေဦးလင်းတဘောဒါလည်းလိုရင်းတူရှင်ဆွေးနေပါခင်ဗျာ
โอเคครับလိုရင်းတူရှင်ပြောရင်တော့နံပါတ်1ကတော့စီးပွားရေးပေါ့เนาะစီးပွားရေးเนี่ยပတ်သက်ပြီးတော့ဆက်ငွယ်ပြီးတော့ပြည်မှုတွေများလာပါလေငင်ရတယ်ပေါ့เนาะဒီနောက်တစ်ခုကတော့ကျွန်တော်အကြံပြုတာပေါ့အရင်လဲအကြံပြုဦးပါတယ်စင်ကာပူနိုင်ငံမှာဆိုလို့ရှိရင်ဟို crime watch ဆိုတာတလားကိုတစ်ခါပေါ့เนาะသူလောက်တယ်ပေါ့လောက်တဲ့အခါကျတော့ဘယ်လိုဖြစ်တယ်ဘယ်လိုဖမ်းတယ်ဟလာဘယ်လိုစုံစမ်းတယ်ဒါတွေကဟိုနေ့ကျွန်တော်တို့ဆိုလည်းအများအားစောင့်ကြည့်တယ်စောင့်ကြည့်ခြင်းအပြင်ဥပဒေရဲ့သဘောတဘာဝတွေကိုကျွန်တော်တို့လည်းနားလည်လာတယ်ဟိုဘယ်လိုသူတို့ action လုပ်တတ်တယ်ဆိုတာလည်းသိသွားတယ်အဲ့လိုလားကျွန်တော်တို့ကသိသွားရင်ကျွန်တော်တို့ပြည်သူပြည်သားတွေဟာလည်းတချို့ဟာမတော်တဆတော့လောက်ကောင်းမလုံးဟိုမဖြစ်တော့လောက်ကောင်းမလုံးဖြစ်ဖဲနဲ့မလုံးဖူးပဲမလုတ်ခဲနဲ့ပေါ့နော်ဥပဒေကိုမှားရင်းဆိုတာမဖြစ်သေးဘူးလို့ကျွန်တော်ကတော့ယုံကြည်ရပါဘုရား
ဟုတ်ကဲ့ပါဘုရ
ားနောက်တစ်ခုကဘာဟိုဒီလူမျိုးပဲပေါ့နော်တရားစီရင်ရေးပိုင်းကိုတော်တော်များများပြောတယ်ပြောတယ်ဆိုတာတရားစီရင်ရေးရှိတယ်အမှုဖရိစင်နဲ့ IO ရှိတယ်ဟလာဟိုအမှုဖြစ်တဲ့လူရှိတယ်အဲ့ဒီသုံးခုကြားမှာပြဿနာဖြစ်တဲ့ဥစ္စာတွေကိုလည်းဒီလိုပဲတစ်လတစ်ချိန်တော့ဘယ်လိုလုပ်ရင်ဘယ်လိုဖြစ်တယ်ဆိုတဲ့ဥပဒေသဘောတရားတရားဟောတဲ့လူကရှိသလိုပြောတဲ့လူကရှိသလို TV မှာရိုက်ပြီးတော့တလားကိုဒီချိန်လောက်တာတွင့်ပေးပါတနည်းမကြပါဘူးအများကြီးရော့သွားပါလိမ့်မယ်လို့ကျွန်တော်ပြောပါရစေခင်ဗျ
ာဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီတော်တက်ရှင်နေ email Facebook တွေနဲ့ပေးထားတဲ့ဓာတ်တွေကိုလည်းဖော်ပြခြင်းပါတယ်တဦးကတော့မောင်ပါဆိုပြီးကျွန်တော်တို့ email နဲ့ပို့ထားတာသူကတော့မြန်မာနိုင်ငံတွင်ရာဇဝတ်မှုဖြစ်ပွားမှုနှုန်းရော့ချသွားဖို့ထက်တိုးလာဖို့သာရှိနေပါသည်တဲ့အခြေခံဖြစ်သောပညာရေးစနစ်တွင်ကလေးတွေကိုပညာတက်စေုံနဲ့တင်မလုံလောက်နိုင်ပါလူရဝင်ရေးပေါင်းသင်းဆက်ဆံရေးလူမှုရေးတွေပါသင်ပေးရပါမည်အလုံးတန်းတူညီမျှသဘောထားရမည်ဤသို့မဟုတ်လျှင်လူဆိုးတွေရာဇဝတ်ကောင်တွေအစွန်းအောက်တွေဖြစ်သမားတွေတိုးပွားလာလိမ့်မည်အလုတ်လုပ်ရမယ့်အရွယ်မှာတင့်လျော်တဲ့အလုတ်ထိုက်တဲ့ဝင်ငွေရရှိစေရမည်ဖြစ်သည်အလုတ်လက်မဲ့တွေများလာရင်ခိုးဆိုးလူနိုင်တွေတိုးထူပြောလာမည်ရာဇဝတ်မှုတွေထူပြောလာမည်အားလုံးကိုအစိုးရကကြီးလုံးလုံးမရတာမှန်ပေမဲ့အစိုးရကဥစ္စာအမည်ဖြစ်ပါသည်ဆိုရေးပါတယ်နောက်တူကတော့စုနန္ဒဆိုတဲ့အကောင့်ပါရှင်မှာသူကတော့အီးမေးလ်နဲ့ပို့ထားတာပါသူကလည်းကျွန်တော်အမြင်ပြောရရင်တော့လေတဲ့လူမှုဝင်ကျင်ကထောင်ထွက်ဆိုရင်အလုပ်နေရမှာပေးတာပါတဲ့အစိုးရကလည်းလှုပ်ဖို့လောက်ပဲလေတဲ့ပြန်လဲထူထောင်ရေးအတွက်အမှန်တကယ်ပဲအာရုံမစိုက်တဲ့ဒါကြောင့်သူတို့ကြွန့်ကျင်တဲ့လောကထဲပြန်သွားပြီးစိုးမိုက်ကြတော့တာပါပဲဆိုပြီးတော့ပြောပါတယ်ဆိုတော့ကျွန်တော်ဒီအစိုးရဆက်ဆက်ကဒီလူငင်းချမ်းသာဝင်တွေပေးတဲ့အခါမျိုးမှာအကျဉ်းသားတွေကိုနိုင်ငံတည်ဆောက်ရေးမှာပါဝင်နိုင်ဖို့ဆိုပြီးတော့ပြောလို့ရှိရပါတယ်ပြန်လွတ်လာတဲ့လူတွေအတွက်နိုင်ငံတည်ဆောက်ရေးမှာတကယ်ပဲပါဝင်နိုင်ရလားလူသားမှာပြန်ဝင်ဆက်နိုင်တဲ့အခြေအနေရောရှိရလားဆရာဦးသိန်းသန်းဦးသဘောထားကိုဆွံ့နေပြပါအောင်ခင်ဗျာဒီလူမှုရေးစီးပွားရေးမှာအရာလက်တလုံးမှာအခြေအနေရောပေးရလားဟုတ်ထောင်ထွက်ဆိုပြီးတော့လူတော်မတိုးတာမျိုးအလောက်ကန်ရှားခက်တာမျိုးအခြေအနေတွေရောအခုချိန်ထိရှိနေတော့မလား
အဲ့တော့ဗျာဟိုတို့ထောင်ကထွက်တဲ့လူကိုတန်မာရာဇမှုနဲ့ပို့ထွက်လာတဲ့လူကို rehabilitation ပေါ့ဗျာပြန်လေကျူးထောင်ပေးဖို့နေနေသာတာခုနလူပွဲကြီးရဲ့ဝင်အောင်လုပ်ပေးဖို့နေနေသာတာကျွန်တော်တို့နှစ်ပေါင်းများစွာအချိန်ပေါင်းများစွာအချိန်ပေါင်းများစွာနိုင်ငံရေးကျင်းသားဖြစ်ခဲ့တဲ့လူတွေဟာဘဝမှာဘာမှဟိုခြေတခြားခြေလမ်းတစ်လမ်းတန်းစရာခြေချစရာဘာမှမရှိပါဘူးဘာဘသူကမှလည်းအကူအညီမပေးဘူးအဲ့ဒါအတင်းကျွန်တော်တို့ဒီအဲ့လိုမင်းနာခံရတဲ့လူတွေကိုဒီလိုကြီးအကွင့်အောင်းမှာသို့လို့သိုးတယ်ဆိုတဲ့လူတွေကလည်းပေါ်နေတယ်အဲ့တော့ဒီအကျဉ်းသားတွေကိုထောင်ထဲမှာလည်းပဲဘယ်လိုမှသူတို့ဘဝကိုရည်တည်နိုင်အောင်ပတ်မောင်းရဖြစ်အောင်လုပ်ပြတာမရှိဘူးပြန်ထွက်လာတဲ့အခါမှာလည်းဘယ်လိုမှလူလောကထဲပြန်ဝင်စားနိုင်အောင်သူဘယ်အတိုင်းမှမလုပ်မပေးနိုင်ဘူးအဲ့ဒီအနေထားပဲကွာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဟိုပေးစာတောင်ပို့ထားတာရှိနေပါသေးတယ်သူကတော့အမေရိကန်ပြည်တော်စုကမောင်တသနာပါမတ်စုမွန်ကြီးဖတ်ပြပေးပါဦးခင်ဗျာ
မြန်မာနိုင်ငံဟာနယ်သာလန်နိုင်ငံလိုအကျဉ်းဆောင်တွေပိတ်ပစ်ရလောက်နိုင်တဲ့အခြေအနေတွေအထိရောက်ဖို့ရန်အတွက်2008နာဂစ်အခြေခံဥပဒေကိုလုံးဝပြင်ဆင်ရပါမယ်။ဒီနောက်တရားဥပဒေစိုးမိုးရေးကိုထိထိရောက်ရောက်လုပ်နိုင်မှုအတွက်ကာကွယ်ရေးနဲ့ပြည်ထရေးကိုအရက်ဖက်အစိုးရအောက်မှာထားရပါမယ်။ပြီးတော့စနစ်စိုးရဲ့ပုံစံကွက်ထဲကရုံးမထွက်ချင်ကြသေးတဲ့တရားစီရင်မှန်တိုင်ကိုပြောင်းလဲပြစ်ရပါမယ်။ပညာရေးနဲ့စီးပွားရေးအခမ်းအခဏတွေမြင့်တင်ရုံသာမကလူမှုဖူလုံရေးစောင့်ရှောက်မှုလုပ်ငန်းတွေကိုလည်းတပြေးညီမြင့်တင်ပေးဖို့လိုအပ်ပါတယ်။ပြည်ထောင်ကြခန့်ရာဇဝတ်သားတွေကိုလူမှုရေးလုပ်ငန်းစဉ်တွေမှာတက်တက်ကြွကြွပါဝင်လာအောင်ပညာပေးရေးလုပ်ငန်းတွေကြဲကြဲပြတ်ပြတ်လှုပ်ဆောင်ရုံနဲ့မကလူမှုအဆောင်ရှောက်အဖွဲ့များအများပြပေါ်ပေါက်လာဖို့ရန်လဲတိုက်တွန်းစည်းရုံးတင်ကြောင်းယူဆမိပါတယ်ဆိုပြီးမောင်တက်တနာအမေရိကန်နိုင်ငံကပြောထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါနောက်ဒီကျွန်တော်တို့ email နဲ့ပို့ပို့ထားတဲ့စာတို့တစ်စောင်ရှိပါတယ်သူကတော့တင်ဝင်းဆိုတဲ့ account ပိုင်ရှင်မှာမြန်မာပြည်မှာရာဇဝတ်မှုတွေထူပြောလာတာလက်တလောအကြောင်းကိစ္စပါစင်ကဲဖြစ်စဉ်ကာလတွေကနှစ်ပေါင်းများစွာကြာပါပြီဘာကြောင့်ဖြစ်တယ်လဲဆိုရင်အုပ်ချုပ်ခဲ့သူတွေညံပြင်းမှုစနစ်ကြောင့်ပါဘလို့ပြုပြင်ရမလဲဆိုရင်ထိပ်ပန်းဖြစ်တဲ့အစိုးရပိုင်းနဲ့အခြေခံဖြစ်တဲ့စာတင်ကြောင်းဖုန်းကြီးကြောင်းတွေမှာအဓိကထားပြန်လည်ပြုပြင်ရပါမယ်ဆိုပြီးသူကသူ့အမြင်ကိုဆွေးနွေးထားပါတယ်နောက်သူကတော့ဒီ Facebook ပေါ်ကနေဆွေးနွေးထားတာပါသူကတော့ main tag နိုင်ဆိုတဲ့ account ပိုင်ရှင်မှာပြင်မှုနည်းနဲ့သမျှနည်းအောင်လုပ်တင်တဲ့အချင်းတောင်းနေတဲ့မှာလဲမှုခင်းချဆင်းစင်မဲ့ဘာသာရေးအမြင်လူမှုရေးအမြင်တွေကိုဖြန့်ဝေတင်တယ်ဆိုပြီးသူကအကြံပြုပါတယ်နောက်သူကလည်းဒီ Facebook ကပါပဲသူကတော့မြင့်အောင်နဲ့မင်္ဂလာပါခင်ဗျားတဲ့ကန်ကြီးတောင်မြို့နယ်ကပါတဲ့ပြင်မှုကျူးလွန်သူကိုစွမ်းဆောင်ရည်ပိုင်းနဲ့ထောင်ထဲမှာတင်တဲ့တခုလိုပြန်ဆိုင်မှုနဲ့တင်ချပေးရင်ရောမိသားစုနဲ့နိုင်ငံအတွက်ကိုဝါကိုကိုစိလေးရင်ထဲကဲအောင်ဆိုရင်ရောမကောင်းဘူးလားဆိုပြီးတော့သူအကြံပြုကြည့်တာပါခင်ဗျာဆိုပြီးသူကရေးပါတယ်ဆိုတော့ဒီတချို့ကတော့ဒီစာရည်ထဲမှာမှုရင်းကကြဆင်းရေးဘာသာရေးလူမှုရေးအရာပြန်လည်ထူထောင်ပေးဖို့တိုက်တွန်းတာကြီးလည်းရှိပါတယ်ဒီနယ်သာလန်နိုင်ငံကနမူနာမှာကျွန်တော်ကြည့်မယ်ဆိုလို့ရှိရင်တော့သူတို့ပြောတာတော့ဒီတချို့မှုတွေမှာတရားရုံးတွေကထောင်နဲ့အပြစ်ပေးမဲ့စာလူမှုရေးလုပ်ငန်းတွေလုပ်ခိုင်းတာမျိုးဒီ electronic ကရိယာရင်းနဲ့ပဲအပြစ်မှာချေရုပ်ထားတာဆေးဆွဲတဲ့လူဆိုလို့ရှိရင်လည်းဆေးရုံမှာဆေးဖြတ်ခိုင်းတာမျိုးလို့ဆေးတွေကိုပြောင်းလဲကျင့်သုံးတာမျိုးတွေကဒီသူတို့ရဲ့အောင်မြင်မှုဒီစိတ်တိုင်းဆိုပြီးသူတို့ကဆိုပါတယ်ဆိုတော့မြန်မာနိုင်ငံမှာရောလက်တလုံးမှာဒီရာဇဝတ်မှုတွေရောပါနိုင်ရင်မှာဒီလိုမျိုးနမူနာယူပြီးတော့လုံနိုင်တာမျိုးတွေဘာတွေများရှိနိုင်မလဲကိုတင်နိုင်
ဟုတ်ကဲ့ကျွန်တော်တို့ကဟိုခုတည်းပြောတဲ့ဒီမှုကြီးဒီကပ်ဝဲကြဆင်းရေးပေါ့ဗျာဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘယ်လိုလုပ်လဲဆိုတော့ဟိုကိစ္စကတော်တော်ရေးကြည့်ပါတယ်ကျွန်တော်တို့ကခုကဟိုအစတွေကပြောခဲ့သလိုပဲကျွန်တော်တို့50ရာခိုင်နှုန်းကျော်ပါ50ရာခိုင်ကျော်ပါမှုစုကလူနဲ့ထောင်ကြတဲ့လူတွေဖြစ်တယ်ဆိုတော့ကျွန်တော်တို့ကအရင်ဆုံးကျွန်တော်တို့ကစဉ်းစားပါကစဉ်းစားဥယျာဉ်တွေကိုဆော့ထားနေတဲ့ကိစ္စကိုကျွန်တော်တို့စဉ်းစားပါမယ်ဒီကိစ္စဥယျာဉ်ဆော့ထားတဲ့အခါမှာဒီပြစ်တာပေးပြဆိုတဲ့ကိစ္စကိုနောက်ဆုံးရွေးချယ်စရာတစ်ခုအနေနဲ့စဉ်းစားကြည့်တယ်လို့မြင်ပါတယ်ဥပမာကျွန်တော်တို့အခုကြာပြည့်တဲ့ဒီဆယ်ရက်ကဘုရားပါပဲဒီမူရစ်ဘွားအမှုနဲ့လက်ဝဲတွေ့စီလို့နှစ်ပြားသုံးပါးလေးကတွေ့စီလို့ထောက်ကြားရတဲ့ကလေးတွေကသဘောဘွားတပါးသာကုသူသုံးပါးသာကုသူနဲ့အောင်ရတဲ့ကိစ္စမျိုးဖြစ်လာတယ်ဆိုတော့သဘောကဒီမူရစ်ဘွား35ပြားလောက်လက်ဝဲတွေ့စီတာနဲ့မူရစ်ဘွားအနည်းငယ်သုံးဆွဲတာနဲ့ဒီကွာရာဇဝတ်မှုလောက်လားမလောက်လားဆိုတဲ့စိတ်ကူတင်းတင်းကြပ်ဟိုအစိုးရအနေနဲ့ဒီတရားဥပဒေအနေနဲ့တင်းတင်းကြပ်တာကိုပြန်လည်သုံးသပ်ဖို့လိုပါတယ်ကျွန်တော်နိုင်ငံမှာကားအစည်းလိုက်အိမ်ထဲမှာအိမ်ပါအလုံးလိုက်မူရစဝါးတွေမိတဲ့လူတွေကတော့ဒီကလေးထိဒီတက်တာပြင်းရနေပြီးတော့ကင်းလွတ်နေတော့ပါဆိုပေမဲ့မူရစဝါးအနေနဲ့သုံးဆွဲတာနဲ့နှစ်ပြားသုံးပြားလောက်ပြီးတာနဲ့ကျွန်တော်တို့ဒီဒီလေတဲ့ဒီပြစ်ဒဏ်တွေကိုမိစေလာများခံစားနေရတဲ့ကိစ္စလေးရှိပါတယ်။ဒါလေးကိုကျွန်တော်တို့စိတ်စိတ်ကြကြကိုကျွန်တော်တို့စနစ်တကျပြန်ပြီးတော့သုံးသပ်ပြီးတော့ဟိုကြိုက်ပွဲဖို့လိုပါတယ်။ဆိုလိုတာကကျွန်တော်တို့ဒီမြန်မာနိုင်ငံမှာဒီအစင်းသား7000လောက်မှာဒီ5000လောက်ကဒီမူရစ်ဘွားကိစ္စနဲ့ပတ်သက်ပြီးကြာနေတယ်ဆိုတော့အချိန်မျိုးကိုတော့အစိုးရကစိတ်စိတ်ကြကြကိုသတိချက်ပြီးတော့ကြိုက်ပွဲသိတယ်လို့ကျွန်တော်အနေနဲ့တော့မြင်ပါတယ်။
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးသိန်းသန်းကိုလည်းမေးချင်ပါတယ်ဆိုတော့ကျွန်တော်တို့ဒီလိုပေါ့လေဟိုအချင်းကြတဲ့လူတွေရောကြရေးရောကြရေးဆိုတော့ဟိုဘယ်လိုပြောရဟိုတကယ်ကျူးလွန်တဲ့သားနဲ့ဟိုအေးမြူလို့တော့လည်းမရဘူးပေါ့လေဒါပေမဲ့လည်းပဲဆက်စပ်ပြောသလိုပေါ့ဟိုမှမွေးစေကအခုဆရာဦးသိန်းသန်းကိုလည်းထောက်ပြတာရှိပါတယ်ကိုတိတ်နေလည်းဆက်စပ်ထောက်ပြပါတယ်ဒီအမှုခင်းနေတယ်မှာအများစုကမွေးစေကနဲ့ပတ်သက်နေတယ်ဆိုတော့ဥပမာနယ်သာလန်နိုင်ငံမှာဆိုလို့ရှိရင်ဥပမာဆေးဆွဲတဲ့လူမျိုးဆေးဖြတ်တာမျိုးလို့ပေါ့လေကျွန်တော်တို့ကဒီလိုပေါ့ဟိုလူတွေကိုအပြစ်ပေးအေးလာမျိုးလဲစာလို့ရှိရင်တခြား alternative ပေါ့လေတခြားနီလန်းနဲ့ဟိုမှာဒီလူတွေရဲ့ဘဝတွေကိုမြင့်တင်ပေးတာမျိုးပြောင်းလဲပေးတာမျိုးစသဖြင့်ပေါ့တရားရေးကဏ္ဍအပဲဖြစ်ဖြစ်လူမှုရေးကဏ္ဍအပဲဖြစ်ဖြစ်ဘာတွေလုပ်နိုင်တာရှိမလဲဆရာဦးသိန်းသန်းအဲ့
အဲ့ဒါတဲ့ပတ်သက်ကြီးအခုခုကိုပဲကျွန်တော်တို့ပါတယ်အမျိုးသားလူကြီးအဖွဲ့ချုပ်သတ်တော်ကိုယ်တော်တွေကပြည်အောင်စုတတော်မှာတင်ဖို့သူတို့ပြင်ဆင်နေကြတယ်ဒီမှုရေးစေဝါမှာခုနကကိုတိနိုင်ပြောတယ်လို့ဝိသေဝါဒီ10ပြား15ပြားလောက်ကြာတယ်ဒီကြတော့ထောင်နန်း10နှစ်တို့10နှစ်တို့ကြာခနာတို့ကားလိုက်တန်လိုက်အကဲကိုအကြည့်ရဲ့ခိုင်းပွဲတဲ့တူကြီးဘေးမတီရမခမိရင်လည်းပိုင်ရှင်မဲ့အဲ့လိုဖြစ်တဲ့အနေအထားမျိုးတွေကာကွယ်ဖို့တော်ဆိုပြီးတော့ကိုကသူကတန်မှန်ဆွေးဆေးဆွဲတဲ့တူလူမှုရေးဖြစ်တာပေါ့ဗျာ preventive action လုပ်ဖို့တွဲဆိုပြီးတော့တော်တော်မှပြင်ဖို့ဒီတင်မှုစူးစမ်းနေကြတယ်ဗျာဒါကျွန်တော်ထောက်ခံတယ်အဲ့လိုဖြစ်တဲ့နဲ့ဥပမာအပြင်ခုမန္လေးထောင်ထဲကဘုံလူသုံးမာသာထွက်သွားတဲ့ကလေးမလေးဆိုလို့ရှိရင်ရှုံးလိုက်ဆိုလို့ရှိရင်ဆေးပြား15ပြားတဲ့ပြီးတာဗျာအခုဖြစ်စင်မှာတော့သူကမဟုတ်ဘူးပါညာဒါကျွန်တော်အမှုရဲ့မ
merit of the case ကိုကျွန်တော်မပြောလို့ပါဘူး။ဒါပေမဲ့ခုနလိုရကဘာရောဘင်းဘီရင်ကြီးတွေကိုကျွန်တော်တို့ကသူကောင်းပြူပြီးတော့နော်တော့ဒီစီးပွားရေးလုပ်ငန်းကြီးတွေကိုခွင့်ပြုထားတဲ့အနေအထားမျိုးမှာဒီလူစီးပွားလေး15ပြားလောက်မိပြီးတော့လူငယ်လေးအသက်ဟုတ်လားလူငယ်လေးဘဝမှာအဒီလိုတစ်ခါတစ်ကြိမ်တစ်ခါမှားရင်လည်းမှားခဲ့ပြီလေအပေါ်မှာဒီလိုဖြစ်တာမျိုးချတဲ့အစားပေါ့ဗျာ။သူ့ကိုဟုတ်လားလူချင်းချတာကိုလည်းပေးတဲ့နဲ့သူ့တို့အမျိုးသားတွေပေါ်ပေါက်မလာအောင်ခုနဒီ North Netherlands နိုင်ငံမှာလုပ်လို့ပဲစီးပျက်စီးစီးရုံမှာစီးဖြတ်တာလူငယ်လုပ်ငန်းတွေမှာပါဝင်စေတာ community နဲ့သူဆက်ဆက်ပြီးတော့ဆွေးနွေးတဲ့ဟာမျိုးလုပ်ဖို့လိုတယ်ကျွန်တော်ထင်တယ်အခုကတော့တွတ်တော်မှာတော့တင်ဖို့စူးစမ်းနေကြတယ်ဗျာဒါကျွန်တော်တို့စူးစမ်းရမယ
်ဟုတ်ကဲ့ကျေးဇူးပါပါဝင်ဆွေးနွေးပြတဲ့နိုင်ငံကြီးအကျဉ်းသားများကုညီဆောက်ရှောက်ရေးတင်ရကိုတိတ်နိုင်ရှင်းနေယူဦးသိန်းတန်းဦးနဲ့ပါဝင်ဆွေးနွေးပြတဲ့သူတွေအားလုံးနဲ့တောထက်ရှင်တွေကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လုံးစီစဉ်ထုတ်လွှင့်ပေးခဲ့တဲ့စနေနေ့ညတိုက်ရိုက်လေးလိုက်ဆွေးနွေးကန်အစီအစဉ်ကိုပြန်ပြီးတော့နားဆင်ကြရတာဖြစ်ပါတယ်ရှင်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA American တာရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရဲ့ရှင်။ VOA ကနေပြီးတော့2019ခုနှစ်ဇူလိုင်လ23ရက်တနင်္ဂနွေနေ့မနက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုမနက်7:00ကနေ9:00ထိတစ်ချိန်နေ့လယ်12:00ကနေနေ့ကင်း7:00ထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရယ်။တနင်္ဂနွေနေ့ညနေပိုင်းမှာတော့မြန်မာဒီမိုကရေစီရေးဆွေးနွေးကမြန်မာပြည်ကပေးစာဥစည်းသူအောင်မြင်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်နဲ့ကမ္ဘာတလွှားထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကဏ္ဍတွေနားဆင်ကြရမှာပါရှင်။အခုမနေ့ဖက်ထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုစောဝင်းလိုင်ကကြေညာပေးပါဦးမယ်ရှင
် IS Islamic Studies အဖွဲ့ရဲ့ခေါင်းဆောင်အဘူဘကာအယ်ဘဂဒါဒီကိုတုတ်တင်တပ်ဖြတ်မဲ့အစီအစဉ်ပြတ်သွားအောင်ရေးသားဖော်ပြခဲ့တယ်ဆိုပြီး The New York Times သတင်းစာကိုသမ္မတဒေါ်နယ်ထရမ့်ကစနေနေ့မှာ Twitter လူမှုကွန်ရက်ကတဆင့်ဝေဖန်လိုက်ပါတယ်ဘဂဒါဒီကိုလုံးကြံမဲ့အစီအစဉ်ပြတ်သွားအောင် New York Times သတင်းစာကဘလို့ရေးသားလိုက်တယ်ဆိုတာနဲ့ပတ်သက်လို့တော့သမ္မတထရမ့်ကရှင်းလင်းပြောကြားခြင်းမရှိပါဘူးအမေရိကန်ရစ်တက်ကဒေါ်လာ73ဘီလျံနီးပါးအကုန်ကျခံတိစောက်ထားပြီးအစင့်မြင့်နည်းပညာတွေတက်ဆင်ထားတဲ့ USS Gerald R. Ford Landing Themoji စနေနေ့ကရေချပွဲကိုသမ္မတဒေါ်နယ်ထရမ့်ကိုယ်တိုင်တက်ရောက်ပါတယ်။ဒီသင်္ဘောရေချတာကြောင့်တန်တသိန်းအလေးချိန်ရှိတဲ့သတင်းစကားတစ်ခုပို့ပေးပို့လိုက်တာဖြစ်တယ်လို့အမေရိကန်ရဲ့ရန်သူတွေကြောက်ရွံ့တွန်းလို့နေလိမ့်မယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။ဇူလိုင်လ22ရက်နေ့အထိမြန်မာနိုင်ငံတဝန်းကပြည်내နဲ့တိုင်းဒေသကြီး6ခုလိုမှာအေယာဝတီစစ်တောင်းငဝန်နဲ့ချင်းတွင်းမြစ်တို့ရေရှမ်းမှုတွေဖြစ်ပေါ်နေတာကြောင့်ဒေသခံပြည်သူအနည်းဆုံး 9,000 လောက်ဘေးကွင်းရင်းရာကိုထွက်ပြေးတိမ်းရှောင်နေကြပါတယ်။အခုလအစောပိုင်းကစလို့ဘကိုးမကွေးအေယာဝတီစကိုင်းတိုင်းဒေသကြီးတွေနဲ့မုံနဲ့ကရင်ပြည်နယ်တွေမှာမိုးသည်ထန်စွာရွာသွန်းခဲ့တာဖြစ်ပါတယ်။မုံပြည်နယ်ကြိုက်သူမျိုးမှာရေကြီးနေတဲ့အတွက်ဒေသခံ 2,500 ကျော်ဟာစာတင်ဆောင်တချို့မှာဖွင့်ထားတဲ့ရေပေးဆောင်စခန်းတွေမှာရွှေ့ပြောင်းနေထိုင်နေကြရပါတယ်။မိုးကြီးရေရှာမှုတွေကြောင့်ဇူလိုင်လ21ရက်နေ့ကစလို့ဇူလိုင်လ22ရက်နေ့အထိရန်ကုန်မော်လမြိုင်အဝေးကားလမ်းကြီးရေလွှမ်းမှုမှုဖြစ်နေတာမှာရင်သွားရင်လာတွေရပ်တန့်ကုန်နေလို့ဆိုပါတယ်။ထိုင်းနိုင်ငံထဲကိုဗီဇာမပါဘဲခွင်ဝင်လာတဲ့မြန်မာရွှေ့ပြောင်းအလို့သမား50ကျော်ကိုဇူလိုင်လ20ရက်နေ့မှာမဲဆောက်မြဝတီနေစကန်နေထိုင်းအနာဘန်နေကမြန်မာနိုင်ငံဘက်ကိုပြန်ပို့လိုက်တယ်လို့မြန်မာရွှေ့ပြောင်းအလို့သမားအရေးလှုပ်ဆောင်နေကြတဲ့ထိုင်းနိုင်ငံအခြေစိုက်AACC အဖွဲ့က VOA ကိုပြောပါရခင်ဗျာ
တနင်္ဂနွေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုစောဝင်းလှိုင်ကြီးညာပေးသွားတာပါဒီမနက်စီစဉ်ထုတ်လွှင့်မှုက Mac Engineer ဖြစ်ပြီးတန်ဖန်း Engineer ကတော့ Dave Magnus ဖြစ်ပါတယ်ရှင်တနင်္ဂနွေနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့စီစဉ်တွေကိုလှိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ် VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်Thank you.
This program has come to you from the Voice of America, Washington.